Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးဇန်နဝါရီ5ရက်ရန်ကကြင်ွေးကြပါစီခင်ဗျာ1383ခုနှစ်တကူလာဇန်တရက်2022ခုနှစ်ဧပြီလတရက်တောက်ကြညာပဲ VOA မြန်မာပိုင်းရဲ့ရေဒီယိုရုံးတန်လွင့်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီအစီအစဉ်မူကကျွန်တော်ကျော်ကျော်သိမ်းပါကူတလုံးနဲ့ရေဒီယိုအစီအစဉ်ကိုလိုင်းနိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website Facebook နဲ့ YouTube တို့မှာလည်းထုတ်လွှင့်နေတဲ့ဒီပြိုင်နက်ထဲတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်စစ်ကောင်စီကနိုင်ငံသားရေးဝန်ကြီးဦးဝနာမောင်နဲ့တရုတ်ဝန်ကြီးဝမ်ဂျီတို့ဒီကနေ့ပေကျင်းမှာတွေ့ကြပါတယ်မြောက်ဝတီနဲ့ကော့ဂရီဖက်တိုက်ပွဲတွေဖြစ်ပြီးဒေသခံ1800နီးပါးထိုင်းနိုင်ငံနဲ့ဖက်ပြေးနေရပါတယ်မူဆယ်မှာရဲ9ယောက်အသက်ခံရတာဘာကြောင့်များဖြစ်နိုင်ပါသလဲ
ရဲကထုံးမှန်တိုင်းပေါ့ရဲတွေကလည်းအဲ့ဒီမှာလောင်ကစားတွေမိုးရေသေးွားတွေကဲဒီကိစ္စတွေပေါ့ကုန်ပတ်တက်နေတော့လက်နက်ကင်ဆွဲပြီးရလဲအများကြီးဆိုတော့လေ
ရခိုင်မှာတော့ PDF ကိုကူတဲ့ဆိုပြီးအမျိုးသမီး3ဦးထောင်ချခံရပါတယ်ဒီလိုသတင်းပေးပို့ချက်တွေနဲ့အတူအမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်သိပ်ပန်တဲ့ဤပညာသတင်းပတ်ဆိုင်ကဏ္ဍတွေကိုလည်းနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆိုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မတ်စုမွန်ကတော့ပြပါမယ်ခင်ဗျာ
မြန်မာဆိုင်ရာကုလနဲ့အာဆီယံအထူးကိုယ်စားလှယ်တို့အာဆီယံဘုံသဘောတူချက်အခြေခံပြီးပူးပေါင်းဆောင်ရွက်မှာဖြစ်ပေမဲ့အကြမ်းဖက်တာတွေရပ်တန့်ရေးတော့မလွယ်သေးဘူးလို့ဆိုပါတယ်မြန်မာနိုင်ငံလက်ရှိအခြေတဲကနေလွတ်မြောက်နိုင်ရေးဝိုင်းကူပေးဖို့ကုလသမဂ္ဂနဲ့အာဆီယံကြားပူးပေါင်းဆောင်ရွက်ရေးမှာအာဆီယံရဲ့ဘုံသဘောတူချက်၅ချက်ကိုအခြေခံပြီးဆောင်ရွက်သွားမှာပါလို့ကမ္ဘောဒီးယားနိုင်ငံခြားရေးပြောခွင့်ရက VOA ကိုပြောပါတယ်ဒါပေမဲ့ကမ္ဘောဒီးယားမှာလာဆွေးနွေးနေတဲ့ကုလအထူးကိုယ်စားလှယ်နော်လင်းဟေစာမြန်မာနိုင်ငံသွားရောက်ခွင့်ယာယီအတွက်တော့အာဆီယံ2ကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရက်ဆွန်ခန်ကိုတောင်းဆိုခဲ့တာမရှိဘူးလို့ပြောခွင့်ရချွန်ဆန်နရီကအင်တာနက် Telegram ကနေ VOA ခမာဌာနကိုပြောပြပါဗျာ။ဒါပေမဲ့လည်းအာဆီယံဘုံသဘောတူချက်ထက်ကလူသားချင်းစာနယ်မှုကိစ္စကိုမေးလမှဆလုပ်ဖို့အာဆီယံ2ကိုယ်စားလှယ်ပူအားပန်နေရတာကမြန်မာစစ်ကောင်စီဘက်ကအကြမ်းဖက်မှုတွေရပ်ပေးဖို့စိတ်ဝင်စားတာမပြတာကြောင့်လို့ကမ္ဘောဒီးယားနိုင်ငံကဆက်ဆံရေးဌာနညွှန်ကြားမှုခင်ဖေးက VOA ကိုအခုလိုပြောပါတယ
်။ဘယ်ယောင်းနေပြီការបញ្ឈប់អំពើហិង្សាឬ
ក៏ការចោទប្រកាន់នេះដែរទៅទៅលុយយ៉ាងដល់អចារ្យផ្ទမှုတွေអសង្កត់ဖို့နိုင်ငံရေးស្វិនិမှုတွေលុបဖို့ត្រូវការជន្រុអនិនេអភិរបောតိတ်ញော်លិនលុមិនយ៉ាបាវបាលុលេសរោមြမសិតអនិនេបលុស្វិនិမှုမျိုးគុំសូសេចវិនសារတဲ့តបោមិនပြាកဲលុបាលុគិនកပြောទွားដែរបាញញចៃមុគិនកសាត់ពីလူသားချင်းစာနာမှုအကူအညီပေးရမှာတော့အာဆီယံဘက်ကပံ့ပိုးပေးခြင်းနဲ့လမ်းကြောင်းပေါ်မြန်မာစစ်ကောင်စီဘက်ကညှစ်ပယ်တာရှိပုံမပေါ်ဘူးလို့ရှင်းပြခဲ့ပါတယ်ခင်ဗျရုရှားတပ်တွေဝိုင်းပိတ်ထားတဲ့ယူကရိန်းရဲ့မာရီယူပေါ်မြို့ကိုလူသားစာနာမှုလမ်းဖွင့်ပေးဖို့မျှော်လင့်နေချိန်မှာဆွေးနွေးပွဲတွေလည်းပြန်ဆဖို့ရှိနေပါတယ်မာရီယူပေါ်မြို့ထဲကိုလူသားချင်းစာနာမှုအကူအညီတွေဖြန့်ဝေပေးပြီးကယ်ဆယ်ရေးတွေလုပ်နိုင်အောင်ရုရှားကလမ်းကြောင်းဖွင့်ပေးဖို့အကူအညီပေးရေးအဖွဲ့တွေဒီနေ့ဆက်ဆောင်နေကြတာပါရုရှားဘက်ကခွင့်ပြုဖို့မျှော်လင့်ထားပေမဲ့ဒီနေ့ဖြစ်လာဖို့တော့မသေးကြတော့ဘူးလို့လဲကုညီကယ်ဆယ်ရေးလုပ်နေတဲ့နိုင်ငံတကာချက်ချင်းဤဖွဲ့ပြောပေးရကဒီနေ့ပြောလိုက်ပါတယ်စံနှုန်းမှုကုညီတွေဖြန့်ဝေပေးဖို့နဲ့ရသားတွေကိုကယ်ထုတ်ဖို့လာကြတဲ့ကုညီပေးရေးရှင်တန်းတွေကိုရုရှားတပ်ဖွဲ့တွေကမနေ့ကစစ်သားတွေကပြန်ဟန်တာထားတာပါဒီတော့တွင်စစ်ဖြစ်နေတဲ့ရုရှားနဲ့ယူကရိန်းနှစ်ဖက်အကြားစစ်ဆင်ညှိနှိုင်းမှုတွေဆက်လုပ်နိုင်အောင်တူရကီကကြားဝင်ကြိုးပမ်းနေတယ်လို့တူရကီနိုင်ငံခြားရေးဝန်ကြီးမာဗလက်ကာဗူဆိုဂလူးကရုတ်တံအင်တာဗျူးတဲ့မနေ့ကပြောခဲ့ပါတယ်။ယူကရိန်းဘက်ကဆွေးနွေးကိုယ်စားလှယ်ကြီးကဒေးဗစ်အာရာခါမီယာကလည်းဒီဆွေးနွေးဘက်ကိုအွန်လိုင်းကနေဗီဒီယိုကွန်ဖရင့်ခေါ်ပြီးဒီနေ့ပြန်ဆမယ်လို့ပြောနေပါတယ်။တစ်ချိန်တည်းမှာပဲရုရှားနိုင်ငံဘေဂရော့မြို့ထဲမှာလောင်စာသုလောင်ယုံတစ်ခုကိုယူကရိန်းရဟတ်ယာဉ်နစီကဒီနေ့မနေ့လေကြောင်းကနေဆက်ဖြတ်တိုက်ခိုက်ခဲ့တာကြောင့်သုလောင်ယုံမိလောင်ပျက်စီးသွားတယ်လို့ရုရှားဒေသဆိုင်ရာအရာရှိသူကပြောလိုက်ပါတယ်။ရုရှားပိုင်တဲ့ယူကရိန်းဘက်ကတိုက်ခိုက်တာကိုရုရှားကပထမဆုံးအချိန်ထုတ်ပေါ်ပြောဆိုတာလည်းဖြစ်ပါတယ်။ဒါပေမဲ့ယူကရိန်းဘက်ကတော့ဘာမှမပြောသေးပါဘူး။လောင်စာတူလာယုံမိလောင်ချိန်မှာဝန်ထမ်းနှုတ်ထံရခဲ့တယ်လို့လည်းဒေသဆိုင်ရာရုရှားအရာရှိကပြောပေမဲ့ဒီတူလာယုံကိုပိုင်တဲ့ Resnef ရေနံကုမ္ပဏီကတော့ဒဏ်ရာရသူမရှိကြောင်းပြောထားပြီးအသေးစိတ်ကိုတော့ထုတ်ပြန်မထားပါဘူး။အခုဖြစ်ရကြောင်းဒေသတွင်းလောင်စာစီဖြန့်ဝေရောင်းချမှုနဲ့လောင်စာစီဈေးပေါ်ထိခိုက်မှုရှိမှာမဟုတ်ဘူးလို့တော့ရုရှားစွမ်းရည်ဝန်ကြီးကပြောထားပါတယ်ခင်ဗျ။ဩစတြေးလျနိုင်ငံကယူကရိန်းသမ္မတတောင်းတဲ့တန်ချက်ကရင်တွေပို့ပေးပါမယ်လို့ဆိုလိုက်ပါတယ်။ယူကရိန်းသမ္မတဗလော်ဒီမာဇယ်လင်စကီကဩစတြေးလျလွှတ်တော်မှာမနေ့ချက်သားတွေကအခုလိုအကူအညီတောင်းပြီးမှာ ။ဩစတြေးလျကာကွယ်ဝင်ကြီးကပို့ဖို့ပြင်နေပါပြီလို့ဒီနေ့အကြောင်းပြန်လိုက်တာပါ။ဩစတြေးလျကာကွယ်ဝင်ကြီးပီတာဒတ်ထန်ကဒုံးချီတန်းခံတဲ့တပ်သားပို့ဆောင်ရေးသုံးတန်ချက်ကကားတွေပါဝင်တခြားစစ်လက်နက်ပစ္စည်းတွေပို့ပေးဖို့တည်ယူပို့ဆောင်ရေးကိစ္စတွေလှုပ်ဆောင်နေပြီလို့ဆိုပါတယ်။ဒီတန်ချက်ကကားတွေကိုတောင်းထားတဲ့အရေးအတွက်ပြည်မြောင်လီကျောင်းမှာပို့ပေးဖို့လှုပ်ပေးနေတယ်လို့လည်းကာကွယ်ဝင်ကြီးဒတ်ထန်ကဆက်ပြောခဲ့ပေမဲ့ဘယ်နှစီးပို့မယ်ဆိုတာကိုတော့အတိအကျထည့်မပြောခဲ့ပါဘူး။ကာကွယ်ဝင်ကြီးဒတ်ထန်ကပဲတကယ်ချီမတဲ့လေရင်ကြီးမျိုးနဲ့တောင်မှဒီလိုတန်ချက်ကကားကြီးတွေက၃-၄စီးလောက်သာဆန့်တယ်လို့တော့ရှင်းပြခဲ့ပါတယ်။ဒါအပြင်ပုံမှန်တော့ဒီလိုတန်ချက်ကယင်ကြီးတွေကိုရေကြောင်းကသာပို့တာဖြစ်ပေမဲ့အခုယူကရိန်းလိုအပ်မှုအခြေအနေကပုံမှန်လိုအချိန်ဆောင်လို့မရတဲ့အခြေအနေပါလို့တော့ဝင်ကြီးဒတ်ထန်ကဆက်ရှင်းပြခဲ့ပါတယ်။တခြားပောက်ကွဲစေမှုတွေကိုလည်းပို့တန်ခံနိုင်ကစစ်မြေပြင်ဖြတ်ပြီးတပ်သားဆယ်ဦးကိုလုံလုံခြုံခြုံပို့ပေးနိုင်တဲ့ဩစတြေးလျရှိပြင်သစ်ကုမ္ပဏီထုတ်သည့်တန်ချက်ကရင်းတွေကိုသမ္မတဇယ်လန်စကီကအင်တာနက်ဗီဒီယိုကတဆင့်ဩစတြေးလျလွှတ်တော်မှာတောင်းဆိုခဲ့တာပါခင်ဗျ။တောင်ကိုရီးယားတိုက်လေယာဉ်နှစ်စီးတိုက်မိပြတ်ကျပြီးလေယာဉ်မှု၄ဦးသေဆုံးခဲ့ရပါတယ်။တောင်ကိုရီးယားလေတပ်ကတိုက်လေယာဉ်နှစ်စီးဒီနေ့တောက်ကြနေလေ့ကျင့်ပြန်တန်းနေစဉ်ဝေဟီမှာတိုက်မိပြီးပြတ်ကျခဲ့တာကြောင့်လေယာဉ်မှု၄ဦးသေဆုံးခဲ့တယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်ဖြစ်တောင်ဖြစ်ခဲမတော်တဆတိုက်မိခဲ့ပြီးပြက်ကျခဲ့တဲ့နေရာတွေကိုရဲနဲ့မိတပ်ကယ်ဆယ်ရေးတပ်ဖွဲ့ဝင်100ကျော်တွားရောက်ရှာဖွေနေတယ်လို့လည်းဒေသခံရရှိတွေကပြောကြောင်းယန်ဟပ်သတင်းကဆိုပါတယ်တောင်ကိုရီးယားနိုင်ငံအရှေ့တောင်ပိုင်းဆက်ချောမြို့ရှိ KT1 လေစိတ်တောင်ဘက်၄မိုင်ခန့်အကွာမှာနေ့လယ်တနာရီ38မိနစ်လောက်ကဒီလေနှစင်းတိုက်မိခဲ့တာလို့တောင်ကိုရီးယားလေတပ်ကပြောပါတယ်အရေးပေါ်တိုက်လေရင်ဘော်ကနေလေတိနဲ့ခုန်ထွက်နိုင်ဖို့ကြိုးစားခဲ့ပေမဲ့လေယာဉ်မှု၄ဦးတေဆုံးခဲ့တယ်လို့လည်းထုတ်ပြန်ထားပါတယ်။ဒီလေယာဉ်တက်ခိုက်မိတဲ့ဖြစ်ရတဲ့ထိခိုက်မှုတွေကိုစုံစမ်းစစ်ဆေးဖို့အဖွဲ့အဖွဲ့ဖွဲ့စည်းချတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။ပြတ်ချခဲ့တဲ့ KT1 မျိုးစားတိုက်လေယာဉ်တွေဟာတောင်ကိုရီးယားပုဂ္ဂလိကကုမ္ပဏီတစ်ခုနဲ့ကာကွယ်ဝန်ကြီးဌာနပူးပေါင်းထုတ်လုပ်တဲ့အင်ဂျင်တစ်လုံးတက်လေ့ကျင့်ပြန်တန်းရေးနဲ့အသေးစားတက်ခိုက်ရေးသုံးတိုက်လေယာဉ်တွေဖြစ်ပါတယ်ခင်ဗျ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်11603ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမီတာ190ကီလိုဟတ်ဇ်15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်ဧပြီလ၁ရက်နေ့တောက်ကြညရဲ့ထိတ်တက်ရောက်သတင်းတွေကိုကျမစုမောကဆက်ပြီးတင်ပြပေးပါမယ်ရှင်။အာဖဂန်နစ္စတန်မှာအကျွမ်းမဲ့လူသားချင်းစာနာမှုအကူအညီအမေရိကန်ဒေါ်လာ4.4 billion ထောက်ပံ့ပေးဖို့အတွက်ကုလသမဂ္ဂကမနေ့တုန်းကနိုင်ငံတကာကိုတောင်းဆိုလိုက်ပါတယ်။လူဦးရေ6,000,000လောက်အစာရေစာငတ်မွခေါင်းပါနေပြီးမိသားစုတွေဟာအသက်ရှင်ရပ်တည်ဖို့အတွက်ကလေးငယ်တွေရဲ့ကိုရင်းအင်္ကာတွေကိုထုတ်ပြီးတော့ရောင်းနေရတယ်လို့ပြောပါတယ်။
The international community must find ways to spare the Afghan people from the impact.
Afghanistan နိုင်ငံရဲ့ပိုင်ဆိုင်မှုဒေါ်လာ6ဘီလီယံကိုထိန်းချုပ်ထားပြီးဖွံ့ဖြိုးရေးအစီအစဉ်တွေရပ်ဆိုင်ဖို့ဆုံးဖြတ်ချက်ရဲ့ရိုက်ခတ်မှုဒဏ်ကနေ Afghan ပြည်သူတွေလွတ်မြောက်အောင်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့နှီးလန်းရှာဖို့လိုပါတယ်။ပြည်သူတွေလက်ထဲမှာငွေသားလည်ပတ်မှုရှိပါမှစီးပွားရေးအဆင်ပြေမှာဖြစ်ပြီးပြည်သူတွေအတွက်လည်းစားစရာရှိမှာပါလို့ကုလသမဂ္ဂတွင်မှုချုပ် Antonio Guterres ကပြောသွားတာဖြစ်ပါတယ်။တာလီဘန်နဲ့အာဏာရယူခဲ့တဲ့ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းလူသားချင်းစာနာမှုအခြေအနေစိုးရိမ်စရာကောင်းလောက်အောင်ဆုတ်ယုံနေပြီးစီးပွားရေးလည်းပျက်စီးပြိုကျနေတဲ့အကြောင်းနိုင်ငံတကာအလှူရှင်တွေကတိကဝတ်ပြုရေးနိုင်ငံတကာညီလာခံရေးအဖွဲ့မှကုလသမဂ္ဂအတွင်းမှူးချုပ်ကအခုလိုပြောဆိုသွားတာဖြစ်ပါတယ်။အာဖဂန်နစ္စတန်မှာမိန်းကလေးငယ်တွေကိုမူလာတန်းအပီးပညာဆက်သင်ခွင့်ကိုတာလီဘန်တွေကပိတ်ပင်ထားတာကြောင့်အလှူရှင်နိုင်ငံတွေရဲ့စာနာအတိုင်းခွဲခြားမှုမရှိအလုံးအတွက်အကြောင်းတွေဖွင့်ပွင့်ပေးဖို့တာလီဘန်တွေကိုကုလအတွင်းမှုချုပ်ကတောင်းဆိုသွားပါတယ်။ကလေးငယ်တသန်းလောက်ဟာအာဟာရချို့တဲ့မှုကြောင့်တေဆုံးသွားနိုင်တဲ့အခြေအနေထိရောက်နေပါပြီလို့ UNICEF ကုလသမဂ္ဂကလေးများရန်ပုံငွေဖွဲ့ကခန့်မှန်းတဲ့အကြောင်းအတွင်းမှုချုပ်ကဗီဒီယိုမိကုံးကနေတဆင့်ပြောဆိုသွားပါတယ်ရှင်။ပါကစ္စတန်ဝန်ကြီးချုပ်အမရန်ခန်းကသူ့ကိုယာရုကနေနှုတ်ထွက်ပေးဖို့အတိုက်ခံနေတဲ့တောင်းဆိုချက်ကိုပယ်ချလိုက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့သူ့အစိုးရကိုဖြုတ်ချဖို့ကြိုးပမ်းနေပါတယ်လို့မနေ့ကြတာပရင်းတွေကဆွဆွဲပြောဆိုလိုက်ပါတယ်။ဒါမဲ့တနင်္ဂနွေနေ့နောက်ဆုံးထားပြီးပါကစ္စတန်ပါလီမန်ကိုအယုံကြည်မရှိအစိုးမဲခွဲဖို့ရှိနေချိန်မှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။အောက်လွှတ်တော်နဲ့ဥပဒေပြုအမျိုးသားညီလာခံကအတိုက်ခံနိုင်ငံရေးပါတီတွေပူးပေါင်းပြီးပါကစ္စတန်ဝန်ကြီးချုပ်ပေါ်စီးပွားရေးနဲ့နိုင်ငံရေးမူဝါဒတွေစီမံခန့်ခွဲမှုကင်တွယ်မှုမှားယွင်းနေတယ်ဆိုပြီးအယုံကြည်မရှိအစိုးမဲခွဲကြမှာဖြစ်ပါတယ်။
မလေးရှားနိုင်ငံကိုလာရောက်ကြတဲ့ COVID-19 ကာကွယ်ဆေးထိုးထားတဲ့ခရီးသွားတွေအနေနဲ့ဆောက်ရောက်ချိန်မှာ quarantine ဝင်စရာမလိုပဲပုံမှန်အတိုင်းအပြည့်အဝသွားလာလည်ပတ်ခွင့်ဒီကနေ့တောက်ကြနေကနေစပြီးပြန်လည်ခွင့်ပြုလိုက်ပါပြီ။နောက်အိန္ဒိယဒေသတွေနိုင်ငံတွေဖြစ်တဲ့စင်ကာပူ၊ထိုင်း၊ကမ်ဘောဒီးယား၊ဖိလစ်ပိုင်၊ဗီယက်နမ်နဲ့အင်ဒိုနီးရှားနိုင်ငံတွေမှာလည်းအလားတူ COVID-19 ကာကွယ်ဆေးထိုးထားတဲ့ခရီးသွားတွေအနေနဲ့ရောဂါကူးစက်မှုမရှိကြောင်းစစ်ဆေးချက်ရှိတယ်ဆိုရင် quarantine ဝင်စရာမလိုပဲသွားလာလည်ပတ်ခွင့်ပြုခဲ့ပါတယ်။အခုလိုမျိုးအာရှမှာ COVID-19 စီးကပ်ချက်တချို့ကန့်သတ်မှုတွေဖြေလျှော့ဖို့စီစဉ်နေချိန်မှာပဲကမ္ဘာတဝန်း COVID-19 ကူးစက်မှုနှုန်းကိုစန့်ကြည့်နေတဲ့အမေရိကန်အခြေစိုက် John Hopkins စစ်တက္ကသိုလ်ရဲ့ဒီကနေ့ April 1ရက်နေ့ထုတ်ပြန်ချက်အရကူးစက်သူပေါင်းက488တန်းကျော်သွားပြီးကမ္ဘာတဝန်း COVID ကြောင့်သေဆုံးမှုက6တန်းကျော်သွားပြီဖြစ်ပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာလေရင်ကပြောင်းလဲထားတဲ့သူတွေကိုသူတို့ရဲ့ passport နိုင်ငံကူးလက်မှတ်မှာကြားဒါမှမဟုတ်မဆိုတဲ့အစာ X ဆိုတဲ့သင်္ကေတကိုရွေးချယ်ခွင့်ပြုလိုက်တယ်လို့လူမှုဖူလုံရေးမှတ်ပုံတင် social security card တွေမှာလည်းကြားမှရွေးချယ်ထည့်သွင်းခွင့်ပြုတော့မှာဖြစ်ပါတယ်ဒီကနေ့ကြားရောက်တဲ့လေရင်ကပြောင်းလဲသူတွေကိုအတိအမှတ်ပြုတဲ့အထိမ်းအမှတ်တွေမှာသူတို့ရဲ့ရားပိုင်ခွင့်အခွင့်အရေးဟာလူခွင့်ရေးဖြစ်တယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကအခိုင်အမာထပ်လောင်းပြောဆိုလိုပါတယ်ကမ္ဘာတဝန်းကလေရင်ကပြောင်းလဲထားသူတွေနောက်ကြားမှနှမျိုးစလုံးနဲ့အကျုံးမဝင်တဲ့သူတွေတတ်မှတ်ချက်အလုံးလိုက်နာသူတို့ရဲ့မဆုံးမနစ်ကြိုးပမ်းမှုကြောင့်ရရှိလာတဲ့အောင်မြင်မှုအထိမ်းအမှတ်ပါလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကမနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။လေရင်ကပြောင်းလဲထားတဲ့သူတွေကိုပြစ်မှတ်ထားပြီးတော့နှိမ်ချတဲ့ဥပဒေတွေပြည်내တချို့မှာပြဋ္ဌာန်းထားချိန်မှာပဲဆေးဘက်ဆိုင်ရာမှတ်တမ်းမှတ်ရာပြစရာမလိုတဲ့ X ဆိုတဲ့တတ်မှတ်ချက်ကိုရွေးချယ်ခွင့်အမေရိကန်ဆိုရာကခွင့်ပြုလိုက်ပါတယ်။ကြားမအစာ X ဆိုတဲ့သတ်မှတ်ချက်နဲ့ပထမဆုံးနိုင်ငံကူးလက်မှတ်ကိုအမေရိကန်ပြည်ထောင်စုမှာလာမယ့်အောက်တိုဘာလမှာထုတ်ဝေပါလိမ့်မယ်။ Oklahoma နဲ့ Arizona ပြည်နယ်တွေမှာလေရင်ကပြောင်းလဲထားတဲ့သူတွေကိုကျောင်းကမိန်းကလေးတွေရဲ့အားကစားပွဲတွေမှာပါဝင်ခွင့်မပေးဘူး။ဥပဒေတွေကိုပြည်နယ်အုပ်ချုပ်ရေးမှူးတွေကလက်မှတ်ထိုးပြီးတော့နောက်တစ်ရက်မှာပဲလေရင်ကပြောင်းလဲသူတွေကိုအတိအမှတ်ပြုတဲ့အထိမ်းအမှတ်နဲ့ကြေညာချက်ကိုသမ္မတဘိုင်ဒန်အဆိုအရကထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်။
တောက်ကြညာနောက်ဆုံးမသတင်းတွေကိုကိုဝင်းမင်းနဲ့မဆုမွန်တို့ပြပြသွားတာပါအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေဇက်တိုက်ထုတ်လွှင့်သွားပါမယ်မြို့နိုင်ငံသားဝန်ကြီးဝမ်ဂျီနဲ့တရုတ်နိုင်ငံသားဝန်ကြီးဝမ်ဂျီနဲ့စစ်ကောင်စီနိုင်ငံသားဝန်ကြီးဦးနောက်မောင်လူတရုတ်နိုင်ငံမှာဒီနေ့တွေ့ဆုံတဲ့သတင်းကျွန်တော်တို့မကြားခင်မှာထုတ်လွှင့်မှုရှိပါတယ်အခုလောလောဆယ်မှာတော့ကျွန်တော်တို့မြန်မာနိုင်ငံဆိုင်ရာသတင်းတွေပို့ကိုကျွန်တော်တို့ထုတ်လွှင့်ပါမယ်အရင်ဆုံးတော့ကျွန်တော်တို့မူဆယ်ဘက်မှာရဲ9ယောက်တပ်ခံရတဲ့တရင်ကိုပြောပြပါမယ်။ကျွန်တော်တို့စပိုင်းဆိုင်ရာချုပ်ရင်းကြကြောင်းအခုလိုမျိုးနှောင့်နှေးကြံ့ကြာမှုဖြစ်ရတော့ကိုမြင့်တက်ရက်ခံပါရခင်ဗျာ။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်15မိုင်ကုန်သွယ်စခန်းလုံခြုံရေးတာဝန်ကြားနေတဲ့ရဲတပ်ဖွဲ့ဝင်9ယောက်ကိုလက်နက်ကင်အဖွဲ့တစ်ခုကလမ်းခွလက်မှာဖမ်းဆီးတပ်ဖြတ်ခဲ့တယ်လို့စစ်ကောင်စီပြောခွင့်ရကအဖြေအဝေကိုပြောပါရတယ်။တေဆုံးသူရဲတပ်ဖွဲ့ဝင်တွေဟာဒေသတွင်းလောင်ကစားဝိုင်းမူရီစေဝါကိစ္စတွေနဲ့ပတ်သက်နေတယ်လို့ဒေသခံတွေကယူဆနေကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချန်းကပြောပြပါမယ်
။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာတာဝန်ကျတဲ့နေဆက်လုံခြုံရေးကရဲအုပ်တအူးအပါအဝင်ရဲတပ်ဖွဲ့ဝင်9ဦးမတ်လ31ရက်နေ့ကအသက်ခံရပါတယ်။အမည်မသိလက်နက်ကိုင်အဖွဲ့ကဖမ်းဆီးပြီးတပ်ဖြတ်ခံထားရတယ်လို့စကားဆပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုခုလိုပြောပါတယ်
။ကျွန်တော်တို့အဲ့မုံပေါ်ဘက်မှာတော့ကောင်းကားနဲ့မုံပေါ်ကြားထဲမှာကျွန်တော်အမျိုးသား9ယောက်ပေါ့နော်ခြေထောက်မှာကျိုးချီပြောကြတနတ်တန်နဲ့သေဆုံးနေတယ်ဆိုပြောကြသတင်းပို့တာရှိတယ်အဲ့ဒါလေးကိုကျွန်တော်တို့တွားရောက်စစ်ဆေးတဲ့အခါမှာတော့ရှမ်းပြည်နယ်ရဲတပ်ဖွဲ့မှူးရုံးပေါ့တရ9မိုင်ကုန်းသွယ်ရေးစုံလုံးကြုံရေးမှာတာဝန်ကျနေတယ်ကျွန်တော်တို့ရဲတပ်ဖွဲ့ဝင်9ဦးဖြစ်ကြောင်းတော့သိရပါတယ်သူတို့မော်တော်ယာဉ်နဲ့ထွက်သွားတဲ့အခါမှာတောင်ကျန်းသူပေါ့နော်စစ်ဆေးအဖွဲ့ကဖမ်းဆီးပစ်ခတ်ခဲ့တယ်ဆိုတဲ့သတင်းတော့ကျွန်တော်တို့သိရပါတယ်ဒါဖမ်းဆီးပစ်ခတ်ရတယ်မှန်တယ်ပစ်ခတ်ခဲ့တာလည်းမှန်တယ်တောင်ကျန်းသူအဖွဲ့ကတော့ကျွန်တော်တို့စစ်ဆေးပဲရှိပါလိမ့်ရတယ်အိုက်လာဆောင်ကမ်းလည်းရှိပါလိမ့်ရ
မူဆယ်ကျူကုတ်လန်မုံပေါ်ရွာဘေးမှာအလောင်းတွေပြန်တွေးခဲ့တာဖြစ်ပါတယ်တေဆုံးသွားတဲ့သူတွေဟာမူဆယ်မြို့မှာတာဝန်ကျနေတဲ့ရဲအုပ်ဝင်းကိုနဲ့တက်ကြက်နန်းဝင်းကျော်အပါအဝင်9ဦးဖြစ်တယ်လို့လူမှုကူညီရေးအဖွဲ့တွေကပြောပါရယ်။ဘာကြောင့်အသက်ခံရလဲဆိုတဲ့အကြောင်းရင်းကိုမသိရသေးပေမဲ့လောင်ကစားငူးရစ်ဆေးကိစ္စတွေနဲ့ပတ်သက်နေတယ်လို့ယူဆကြောင်းမူဆယ်မြို့ကန်တူကပြောပါရယ
်။လောင်ကတော့9လောင်းပြန်ပြည့်တယ်လို့တော့ကြားတယ်။ဒါနဲ့တော့အဲဆက်ဖြစ်ထားလို့တော့တိကျမသိဘူးနော်။လောင်ကမနည်းပြန်ပြည့်လို့ကြားတယ်ဟုတ် ဘာကြောင့်လို့လဲတော့တခြားမသိဘူးပြင်ဖွဲ့တဲ့တော်မှလည်းမသိဘူးငယ်သက်တိတာဖွဲ့ပြီးပြင်များတော့ကြောင့်ရင်းကတော့ထုံမှန်တိုင်းပေါ့ရဲကြီးကလည်းအဲ့ဘက်မှာလောင်းကစားတွေမိုးရွှေစေးွားတွေကေဒီကိစ္စတွေပေါ့အကုန်ပတ်သက်နေတော့လက်နဲ့ကြိုင်ဖွဲ့ပြီးရတယ်အများကြီးဆိုတော့လေ
အလောင်းတွေကိုတော့စစ်တပ်နဲ့ရဲပူးပေါင်းအဖွဲ့ကလာရောက်ကောက်ယူသွားခဲ့ပြီးလက်ရှိမူဆယ်ဆေးရုံအေးအေးကမ်းမှာထားရှိတယ်လို့ပရာဟိတကယ်ဆယ်ရေးအဖွဲ့ဝင်တူကပြောပါတယ
်။ကိစ္စတင်းသွားပြီးတော့လောလောဆယ်ဆေးရုံကြီးရဲ့နောက်ကျောကကျွန်တော်တို့ဒီစကွဲရုံရဲ့ခေါင်းကြီးမှာဈေးရက်ခေါ်တာပေါ့ဈေးရက်ကစားတယ်
။2021ခုနှစ်ဖေဖော်ဝါရီလ24ရက်နေ့တုန်းကလည်းမူဆယ်မျိုးပေါ်ကပြည်သူစစ်အဖွဲ့တစ်ဖွဲ့ကပိုင်ဆိုင်တဲ့ဟိုတယ်တစ်ခုနဲ့မြန်မာစစ်တပ်တပ်စခန်းတစ်ခုကိုလက်နက်ကင်အဖွဲ့တစ်ခုကဝင်ရောက်တိုက်ခိုက်ခဲ့လို့စစ်တပ်နဲ့ပြည်သူ့စစ်အဖွဲ့ဝင်တွေထိခိုက်ဒေဆုံးခဲ့ရပါတယ်။တရုတ်နိုင်ငံနဲ့နယ်စပ်မြို့ဖြစ်သလိုတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်တွေရှိတဲ့မူဆယ်မြို့မှာလောင်းကစားဝိုင်းတွေကာရာအိုကေဖျော်ဖြေရေးရုံတွေအများအပြားရှိပါတယ်။မူရင်စေဝါတရားမဝင်ရောင်းဝယ်မှုတွေလည်းရှိပါတယ်။ကယ်ရီလို့ခေါ်တဲ့လူပွဲစားတွေကလည်းတရုတ်နိုင်ငံဘက်သွားပြီးအလုတ်သွားလုတ်ချင်သူတွေကိုအဖိုးအခယူပြီးခေါ်သွားပေးတာတွေရှိပါတယ်။အဲ့ဒီလုပ်ငန်းတွေကအာဏာပိုင်အဖွဲ့အစည်းတွေကိုတရားဝင်ရောတရားမဝင်ပါအခွန်အခတွေပေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်မူဆယ်မြို့မှာတိုင်းသာလက်နက်ကင်အဖွဲ့တွေဖြစ်တဲ့ TNLA တောင်းပလောင်အဖွဲ့ KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့ရှမ်းလက်နက်ကင်အဖွဲ့တွေအပြင်ပြည်သူ့စစ်အဖွဲ့အများအများလှုပ်ရှားနေကြပါတယ်ခင်ဗျာ
။မူဆယ်မှာရဲ9ရောက်တပ်ခံရတဲ့တရင်ကိုငင်းချမ်းပြတ်ပြတ်သွားတာပါ။ကရင်ဘက်မှာတိုက်ပွဲကြောင့်ဒေသခံတွေထွက်ပြေးရတဲ့တရင်မကြခင်ပြောပြပါမယ်။အခုတော့ကျွန်တော်တို့အစောပိုင်းကပြောထားတဲ့တရုတ်မြန်မာဆက်ဆံရေးတရင်ကိုပြောပါမယ်။တရုတ်နိုင်ငံကြီးဝန်ကြီးဝမ်ဂျီနဲ့မြန်မာစစ်ကောင်စီနိုင်ငံကြီးဝန်ကြီးဦးနောက်မောင်လင်တို့တရုတ်နိုင်ငံမှာဒီကနေ့တွေ့ဆုံတယ်လို့ဒီအိုဆိုးရသတင်းမီဒီယာကဒီကနေ့ညနေပိုင်းမှာသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့တွေ့ဆုံမှုနဲ့ပတ်သက်ပြီးမကြာခင်မှာသတင်းထုတ်ပြန်သွားမယ်လို့ VOE ကပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုသိန်းထိုက်ဦးပြောပြပါမယ်
။တရုတ်နိုင်ငံကိုရောက်နေတဲ့စစ်ကောင်စီနိုင်ငံကြီးဝန်ကြီးဌာနဝန်ကြီးဦးဝင်းနောက်မောင်လင်ဟာတရုတ်နိုင်ငံကြီးဝန်ကြီးဝမ်ဂျီနဲ့ဒီကနေ့အေဘီလာတဲနေမှာတွေ့ဆုံပါတယ်။တွေ့ဆုံပွဲနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကတစုံတရာထုတ်ပြန်ခြင်းမရှိသေးပါဘူး။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကလည်းဒီဆွေးနွေးတဲ့အကြောင်းအရာတွေကိုလောလောဆယ်မသိရသေးဘူးလို့ VOE ကပြောပါတယ
်။အကြောင်းအရာတွေကတော့ကျွန်တော်လက်မသိသေးပါဘူးခင်ဗျာ။အကြောင်းအရာတွေတော့ကျွန်တော်တို့ဒီပြန်ရောက်တဲ့အချိန်မှာသတင်းထုတ်ပြန်ပေးပါမယ်။ဒီနေ့မှာတော့ကျွန်တော်တို့ဒီတရုတ်နိုင်ငံတော့နိုင်ငံတော်ကောင်စီဝင်နဲ့နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံတာရှိပါတယ်။ပြီးရင်ကျွန်တော်ညသာစာပွဲတက်ပါမယ်။မနေ့ပြန်ပြန်လာပါမယ်ခင်ဗျာ
။လက်ရှိဒေသတွင်းနဲ့နိုင်ငံတကာမှာဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့အမြင်ဖလှယ်ပြီးဒေတာရင်းတည်ငြိမ်အေဂျင့်တိုးတက်ဖို့အပြည့်သဘောအားထုတ်မှုတွေရရှိအောင်လို့တရုတ်နိုင်ငံဂျာယီဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံဂျာယီဝန်ကြီးအပြင်ထိုင်းဖိလစ်ပိုင်နဲ့အင်ဒိုနီးရှားနိုင်ငံကနိုင်ငံဂျာယီဝန်ကြီးတွေကိုလည်းတရုတ်နိုင်ငံဂျာယီဝန်ကြီးဌာနကတီးခြားစီတွေ့ဆုံမှုဖိတ်ကြားထားခဲ့ပါတယ်။တရုတ်ဆိုရအဘော်တွေကိုမြန်မာဘာသာနဲ့ရေးသားဖော်ပြနေတဲ့လန်ချမ်းမဲခေါင်ပူပေါင်းဆောင်ရွက်ရေးဆိုတဲ့သတင်းဌာနမှာတော့တရုတ်နိုင်ငံဂျာယီဝန်ကြီးရဲ့ဖိတ်ကြားချက်နဲ့ပတ်သက်လို့မြန်မာ၊ထိုင်း၊အင်ဒိုနီးရှား၊ဖိလစ်ပိုင်နိုင်ငံတွေဟာအာဆီယံရဲ့အရေးကြီးတဲ့အဖွဲ့ဝင်နိုင်ငံတွေဖြစ်သလိုတရုတ်ရဲ့ရပ်ဝန်းတဲ့လမ်းမစီမံကိန်းဘာရန်ရိုးတွေလည်းရေးပါတဲ့မိတ်ဖက်နိုင်ငံတွေဖြစ်တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။မတ်လ30ရက်နေ့ကနေအေဘီလ3ရက်နေ့အထိတရုတ်နိုင်ငံဂျာယီဝန်ကြီးကလင်းနိုင်ငံကနိုင်ငံဂျာယီဝန်ကြီးတွေကိုတွေ့ဆုံတဲ့အခါကဘာလုံးဆိုင်ရာဖွံ့ဖြိုးရေးကိစ္စတွေကိုအင်းကြီးချင်းဒေသတွေမှာအရင်ဆုံးကောင်းတဲ့ဖော်နိုင်ဖို့တွန်းအားပေးသွားမယ်လို့လည်းတရုတ်နိုင်ငံဂျာယီဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေသလိုလက်နက်ကိုင်ပဋိပက္ခတွေလည်းကျယ်ပြန့်နေတဲ့အတွက်အင်းဒီချင်းနိုင်ငံတွေမှာစိုးရိမ်မှုတွေရှိနေကြပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေအများအများမြုပ်နှံထားတဲ့တရုတ်နိုင်ငံကပုံပြီးစိုးရိမ်နေပုံရပါတယ်။အရင်အနေဒီစိုးရလက်ထက်ကတရုတ်နိုင်ငံနဲ့သဘောတူထားတဲ့စီမံကိန်းတွေအားလုံးရပ်တန့်နေပါတယ်။တရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကို2020ခုနှစ်ကလာခဲ့စဉ်အတွင်းကြောက်ဖြူထူးစီးပွားရေးဆုံးမြန်မာနိုင်ငံစီးပွားရေးဆုံးရန်ကုန်မြို့တင်နဲ့ရှမ်းနယ်ကချင်ပြည်နယ်တွေမှာနယ်စပ်စီးပွားရေးပူပေါင်းဆောင်ရွက်မှုဇုံတွေပါဝင်တရုတ်မြန်မာစီးပွားရေးဇင်းကြံ CMNC စီမံကိန်းတွေကိုအချိန်မြင့်ဖို့သဘောတူထားခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကလည်းကိုဗစ်ကာယောဂါနဲ့မြန်မာနိုင်ငံအတွင်းလက်နက်ကင်ပဋိပက္ခတွေကြောင့်ပုံမှန်အခြေအနေကိုပြန်မြောက်နိုင်သေးပဲထိခိုက်နေရပါတယ်ခင်ဗျာ
။ကိုသိန်းထိုင်ဦးပါ။ရခိုင်မှာမျိုးသမီး3ဦးထောင်ချခံရတဲ့တရင်မကြခင်ပြောပြပါမယ်။အခုတော့ကရင်ပြည်ဘက်ကတိုက်ပွဲချင်းနေကြည့်အောင်ပါ။ကရင်ပြည်နယ်မြောက်ပြည်နယ်ကော့ဂရိတ်ခရိုင်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေး KNL တပ်ပြည်သူ့ကာကွယ်ရေး PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်နေချိန်ထိုင်းနိုင်ငံအုံဖန်မြို့နယ်နဲ့ဖော်ဖရာမြို့နယ်တွေဘက်ထွက်ပြေးသွားတဲ့စစ်ဘေးဒုက္ခသည်1,900ကျော်ရှိနေပါပြီ။တိုက်ပွဲဖြစ်တဲ့ပတ်ဝန်းကျင်မှာအရသာပြည်သူတွေရှိရာဘက်လက်နက်ကြီးကြီးတွေကျတဲ့အတွက်ဒေသခံတွေထိလန့်ဆိုးရိမ်ပြီးအခုလိုဘေးလွယာပြင်းနေကြတာပါ။ဒီအကြောင်းထိုင်းချင်းဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံအုံဖန်မြို့နယ်နဲ့ဖွဖရမြို့နယ်တွေထဲကိုမြန်မာနိုင်ငံဘက်ကနေရောက်လာတဲ့စစ်ဘေးဒုက္ခသည်1900ကျော်လောက်ရှိနေပြီဆိုပြီးထိုင်းနိုင်ငံပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဒီကနေ့ဖော်ပြကြပါတယ်။ကရင်ပြည်နယ်တွေကစစ်ဘေးဒုက္ခသည်တွေထိုင်းနိုင်ငံဘက်ထွက်ပြေးလာကြတာနဲ့ပတ်သက်လို့ကရင်မျိုးသားမီဒီယာကမန်းမျိုးမြင့်ကအခုလိုပြောပြပါတယ်
။ကရင်ပိုင်းကတဲ့ွယ်ဖြစ်တော့ဒီအုံဖန်နဲ့ဖွဖနေစားခိုင်းမချမ်းစွာလေးရောမှာမြန်မာစစ်ဘေးရှောင်း1959ရောက်တယ်လေမှာဒီလူ1959ဦးသူရောက်ရွာ၄နေရာလေမှာဖူဖတ်မှာဖူဖတ်နဲ့ဥမ္မာနဲ့ဝမိုင်းခိုင်းရတော့စနေနေ့ကြတော့တို့စီကောက်တာရှိတယ်လေမှာလီတော်ခုမှာဗနေရောက်ခွေးနန်းနာမှာဗနေရောက်နောင်လူအောင်မှာဗနေရောက်လို့ပေါ့
ကရင်ပြည်နယ်မြဝတီနယ်ကော့ကလစ်ခရိုင်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်ဖွဲ့တွေနှစ်ဖက်တိုက်ပွဲတွေဖြစ်နေကြသလိုစစ်ကောင်စီဘက်ကအရက်သားတွေရှိရာဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်အပြင်လေကြောင်းတိုက်ခိုက်မှုတွေကြောင့်အခုလိုမျိုးဘေးလွတ်ရာကိုထွက်ပြေးနေကြရတာဖြစ်တယ်ဆိုပြီးထွက်ပြေးလာကြတဲ့ဒုက္ခသည်များကပြောကြပါဗျ။စစ်ဘေးဒုက္ခသည်တွေဟာဖော့ဖရမြို့နယ်အုံဖန်မြို့နယ်ထဲမှာရှိတဲ့ကျေးရွာတွေဖြစ်တဲ့ဘန့်ဝိနန်းနာဘန့်ဆဲထာဘန့်နောင်လဝန်ဘန့်လီတော့ခိုကြီးရွာလေးစီကိုထွက်ပြေးတိမ်းရှောင်လာကြတာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ဖြစ်တဲ့မြန်မာဘက်ကဝလီစုကလိနေရာတွေမှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ထိုင်းဘက်ကိုထွက်ပြေးတိမ်းရှောင်လာကြတာဖြစ်ပါတယ်။မြန်မာဘက်ခြမ်းတောင်ရင်းမြစ်တစ်လျှောက်မှာလည်းဒုက္ခသည်တောင်ကနန်းနဲ့ရှိနေပါတယ်။ထိုင်းနိုင်ငံမဲကိုကင်းကြီးရွာနဲ့တောင်ရင်းမြစ်သာချားတဲ့မြန်မာနိုင်ငံဘက်ခြမ်းမှာလည်းဒုက္ခသည်3000လောက်ရှိနေတာပါ။ဒီစစ်ဘေးဒုက္ခသည်တွေအတွက်ထိုင်းနိုင်ငံရောက်မြန်မာလူသမားတွေစေတနာရှင်တွေကစားတောက်ရေးအကူအညီပေးနေကြတာဖြစ်ပါတယ်။စစ်ဘေးဒုက္ခသည်တွေကိုစားတောက်ရေးအကူအညီပေးနေတဲ့လူမှုရေးအဖွဲ့အစည်းတွေအနေနဲ့စစ်ဘေးဒုက္ခသည်တွေရှိရာနေရာတွေစီကိုအခုရက်ပိုင်းတွင်အစားအသောက်တွေသွားရောက်ပို့ပေးလို့မရတော့ဘူးဆိုပြီးစစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေသူတူကပြောပြပါတယ်
။ဒါတော့မက်ကော့ပင်ရတစ်ဖက်ချမ်းနော်ဗမာဘက်ကမှဆိုရင်အဲဖလူကြီးဖလူလေးအာမင်းလက်ပံအရိဘတ်ပင်ကြီးမှတစ်ချမ်းမှဆိုရင်ဖြစ်ဆောင်အလောင်းစီပေါင်း3000ကျော်လောက်ရှိတယ်ပေါ့နော်။ဆိုတော့အရင်တော့တော့အဲ့ဒီနေရာတွေမှာရေစာတပ်ပို့လို့ရပြီးတော့ဒီလက်ရှိဖြစ်တဲ့အချိန်မှာတော့တပတ်ဆယ်လောက်ရှိရေစာပို့လို့မရတော့ဘူးပေါ့။လက်ရှိချိန်မှာဒုက္ခသည်တွေအကူအညီပေးတဲ့ရထားတဲ့အတွက်သူတို့ကစားရေးတောက်ရည်တော့တောက်ရည်ကိုဟိုဘာလိုအပ်ချက်တွေပါရှိနေပေါ့နော်။ဆိုတော့နောက်တစ်ခုကတော့ဒီတက်ကြီးရေတွေပေါ့နော်ဖြားလာတာတွေဒီမကောင်းဖြစ်လာလို့ရှိရင်လည်းအာခက်ခဲဖြစ်နေရတယ်ကျွန်တော်သိရတယ်ပေါ့အဓိကတော့စားရေးတောက်ရည်နဲ့တောက်ရည်အခက်ခဲရှိနေတာကိုသိရတယ်အဲ့ဒါဟိုလက်ရှိကတော့သွားလို့ဝင်လို့မရဘူးเนาะဒီတက်ဆိုင်ရာဆိုင်ဒီစစ်တပ်တွေနဲ့အာဏာပိုင်တွေနဲ့ညှိပြီးတော့သွားနိုင်ဖို့ကြိုးစားနေကြတယ်ပေါ့
ထိုင်းနိုင်ငံနယ်စပ်နဲ့ကပ်နေတဲ့နေရာတွေအထိတိုက်ပွဲတွေဖြစ်နေတာကြောင့်ထိုင်းဘက်ခြမ်းမဲကိုကင်းကြီးရွာဘက်မှလည်းလုံခြုံရေးတင်းကျပ်စွာချထားပါတယ်ကရင်ပြည်နယ် KNU တပ်မ6ထိန်းချုပ်ရာနယ်မြေအတွင်းမှာနှစ်ဖက်တိုက်ပွဲတွေစစ်ကောင်စီဘက်ကလက်နက်ကြီးကြီးစံနေကြောက်ရောက်နေတာတွေလေကြောင်းတိုက်ခိုက်မှုတွေလုပ်နေတာကြောင့်ပါကရင်စစ်ဘေးရှောင်ဒုက္ခသည်3000လောက်ရှိနေတယ်ဆိုပြီးကရင်လူခွင့်ရေးအဖွဲ့ KHRG ကလည်းပြောဆိုထားပါဗျ။မလ31ရက်ကြာသပတေးနေ့ကပဲမြန်မာဘက်ခြမ်းဝလီဆိုတဲ့နေရာနဲ့ဥက္ကဋ္ဌဆိုတဲ့နေရာမှာစစ်ကောင်စီတပ်တွေအင်အား200လောက်ထပ်မံရောက်ရှိလာတယ်လို့လည်းဒေသခံတွေကပြောပါတယ်။ KNU ဘက်ကသိမ်းယူခဲ့တဲ့စစ်ကောင်စီရဲ့မော်ခီစခန်းကိုပြန်သိမ်းယူဖို့အတွက်စစ်ကောင်စီတပ်တွေတိုးချက်ရောက်ရှိလာတာဖြစ်တယ်လို့လည်း KNU ဘက်ကပြောပါတယ်။အဲ့ဒီဝလီဒေသဟာအခုစစ်ဘေးဒုက္ခသည်တွေခိုလုံရောက်ရှိလာတဲ့ထိုင်းမြန်မာနယ်စပ်ဖိုဖရမြို့နယ်တစ်ဖက်ကမ်းမှာရှိပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ကရင်ပြည်ဘက်တိုက်ပွဲတွေကြောင့်ဒေသခံတွေထိုင်းနိုင်ငံဘက်တီးရတဲ့တဲ့ရင်မအေးမှပြောပြသွားတာပါ။ရခိုင်ပြည်နယ်တန်တွဲမြို့တန်တွဲခိုင်တရားရုံးမှာတရားရုံးကနေပြီးတော့အမျိုးသမီး3ယောက်ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကိုငွေကြေးထောက်ပံ့နေဆိုပြီးထောင်ဒဏ်10နှစ်စီချမှတ်လိုက်ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့တရားဆွဲပြီးအခုလိုထိုင်းထောင်ချလိုက်တဲ့အကြောင်းရန်ကုန်ကလာတဲ့တဲ့ရင်ကိုရန်နိုင်ကပြောပြပါမယ်
။အကြမ်းဖက်တိုက်ဖျက်ရေးဥပဒေပုံမှန်50ညနဲ့ဖမ်းဆီးတရားဆွဲခံထားတဲ့ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့ကအမျိုးသမီး3ကိုတနက်ခရိုင်တရားရုံးကမတ်လ31ရက်နေ့မှာထောင်ဒဏ်10နှစ်အမိန့်ချလိုက်ပါတယ်။အနေဆုံးထောင်ဒဏ်10နှစ်ကနေထောင်ဒဏ်တသက်တကျွန်းအထိချနိုင်တဲ့ပုံမှန်နဲ့တရားစွဲပြီးထောင်ချလိုက်တာလို့သူတို့အမှုကိုလိုက်ပါဆောင်ရွက်နေတဲ့သတင်းဥပဒေဆိုင်ရာအဖွဲ့အစည်းကတရားလွှတ်တော်ရှေ့နေဦးထွန်းဝင်းမောင်ကပြောပါတယ
်။သူကကျွန်တော်တို့ဒီပေါ့အကြံဖတ်မှုတိုက်ချင်းဥပဒေပုံမှန်50ညနဲ့ဆွဲပါတယ်။နော်ကျန်နော်။အကြံဖတ်မှုတိုက်ချင်းဥပဒေ50ညဆိုတော့ဒီအကြံဖတ်အဖွဲ့တွေကိုဒီကြေးထောက်ပံ့နေဆိုတဲ့
အဲဒီကျွန်တော်တို့ဗာဆက်စစ်ချက်ပေါ့နော်အဲ့ဒါကိုတရားပြုကြီးကဒုတိယခံတရားသူကဒီအဲဒီဆက်စစ်ခံရတဲ့ဒေါ်မီချိုချော်နောက်ဒေါ်တန်ဆန်နာဝင်းတို့ကဒေါ်စန်းချိုတိုက်တို့ကအဲဒီဆွေဆိုထားတဲ့ပြန်ပြန်မှုတကြေးဥပဒေပုံမှန်50ရအပြည့်ရှိတယ်လို့ကောက်ယူပြီးတော့သူကကျွန်တော်တို့ထောင်နဲ့ဆယ်နှစ်ကြာခံစီရမင်းချမဲ့ပါတယ်ဆရာနော်အဲ့ဒီမြို့သမီး၃ခုပြီးခဲ့တဲ့2024ခုနှစ်နို ားမှုတိုက်ဖျက်ရေးဥပဒေပုံမှန်90ညနဲ့တရားစွဲဆိုခဲ့တာပါစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကိုငွေကြေးထောက်ပံ့တယ်ဆိုတဲ့စွပ်စွဲချက်နဲ့ဖမ်းဆီးခံထားသူရခိုင်ပြည်နယ်မှာ10ဦးထက်မနည်းရှိနေပြီးအခု3ယောက်နဲ့ဆိုရင်ထောင်ဒဏ်ချခံရသူ4ယောက်ရှိသွားပါပြီ2022ခုနှစ်ဖေဖော်ဝါရီ25ရက်နေ့ကလည်း PDF တွေကိုငွေကြေးထောက်ပံ့တယ်ဆိုပြီးမြောက်မြို့နယ်ပန်းမော်ကြီးရွာကလူငယ်တဦးကိုအကြမ်းဖက်တိုက်ဖျက်ရေးဥပဒေပုံမှန်90ညနဲ့မြောက်ဦးခရိုင်တရားရုံးကထောင်ဒဏ်10နှစ်ချမှတ်ခဲ့ပါတယ်မြန်မာနိုင်ငံတချို့ဒေသတွေမှာပြည်သူ့ကာကွယ်ရေး PDF အဖွဲ့တွေဖွဲ့စည်းပြီးလက်နက်ဆွဲကင်တိုက်ခိုက်မှုတွေရှိနေပေမဲ့ရခိုင်ပြည်နယ်မှာတော့အဲ့လို PDF အဖွဲ့တွေမရှိပါဘူးရခိုင်ပြည်နယ်တောင်ပိုင်းဒေသတွေဖြစ်တဲ့တန်တွဲတောင်ကုတ်ကွာစတဲ့မြို့တွေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုထောက်ခံသူရခိုင်ပြည်နယ်မှာအများဆုံးရှိခဲ့တဲ့မြို့တွေဖြစ်ပါတယ်ခင်ဗျာ
တန်တွဲမှာအမျိုးသမီး3 PDF ကိုကူတယ်ဆိုပြီးတော့ထောင်ချလိုက်တဲ့တဲ့ရင်ကိုရန်နိုင်ပြောပြသွားတာပါအခုဆက်ပြီးတော့ရုရှားနိုင်ငံရဲ့နယ်နိမိတ်အပြောင်းလဲတောက်လျှောက်ဘယ်လိုဖြစ်နေတယ်လဲဆိုတာကြည့်အောင်ပါ2022ခုနှစ်ဖေဖော်ဝါရီ24ရက်နေ့မှာရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းနိုင်ငံကိုအထူးစစ်ဆင်ရေးဆိုပြီးတော့ကြေညာပြီးကျူးကျော်စစ်အခုအချိန်ထိဆင်နွှဲနေပါတယ်ဒီမတိုင်ခင်ဆိုဗီယက်ပြည်ထောင်စုမပြိုကွဲခင်ကယူကရိန်းဟာရုရှားနိုင်ငံဆိုဗီယက်ပြည်ထောင်စုနေမြေထဲမှာပါဝင်တဲ့နိုင်ငံတစ်ခုဖြစ်ပါတယ်အလားတူပဲပထမကမ္ဘာစစ်ဖြစ်တဲ့အချိန်ကစလို့ရုရှားရဲ့နယ်နိမိတ်တွေကအမြဲတမ်းပြောင်းလဲနေကြတာပါဒီအကြောင်းမအေးတန်တာကျော်ကပြောပြပါမယ်ခင်ဗျာ
ပထမကမ္ဘာစစ်အစပိုင်းမှာရုရှား Empire ရဲ့နယ်မြေတွေကိုအနောက်ဘက်ဆိုရင် Germany နဲ့ Austro-Hungarian Empire တောင်ဘက်ဆိုရင် Ottoman Empire နဲ့ပါရှားဒေသထိတိုးချဲ့ခဲ့ပါတယ်အဲ့ဒီအချိန်ရုရှား Empire မှာဖင်လန်ပိုလန်နဲ့ယူကရိန်းနိုင်ငံတို့ပါဝင်ပြီးတော့ဘော့တနီးယားပင်လယ်ကွေ့ဘော့တစ်ပင်လယ်နဲ့ပင်လယ်နက်တို့စီကိုထွက်ပေါက်ရပါတယ်။ရုရှားနိုင်ငံအော်တိုဝါတော်လန်ရေးမှာနိုင်ငံအာဏာရယူလိုက်တဲ့ဘော်ရှီဗစ်အစိုးရကဖင်လန်ရဲ့လွတ်လပ်ရေးကြေညာမှုကိုအတိအမှတ်ပြုလိုက်တာပါ။ပထမကမ္ဘာစစ်ကနေရုရှားနှုတ်ထွက်တော့ဂျာမနီသူ့ရဲ့မဟာမိတ်တို့နဲ့နိုင်ငံရေးစာချုပ်လက်မှတ်ရေးထိုးခဲ့ပါတယ်။ပိုလန်ဘဲလာရုစ်တစိတ်တွေကယူကရိန်းဖင်လန်ဘောကန်ဒေသနိုင်ငံများကိုရုရှားနေမည်လို့ကြေညာထားတာပဲဖြစ်ပြီးခဲ့ပါသေး။အာမေးနီးယားကလွတ်လပ်ရေးကြေညာပြီးရိုမေးနီးယားကဘက်ဆာရာဗီးယားအခုယူကရိန်းနဲ့မော်လ်ဒိုဗာတချို့ပိုင်းတွေကိုဝင်ရောက်နေရယူထားပါသေး။ရုရှားဘဲလာရုစ်တစိတ်တွေကယူကရိန်းဂျော်ဂျီယာအာမေးနီးယားအဇာဘိုင်ဂျန်နဲ့ဆိုဗီယက်ပြည်အောင်စု USSR ကိုတည်ထောင်ခဲ့ပါသေး။1920ပြည့်လွန်နှောင်းပိုင်းနှစ်တွေမှာဥဇ်ဘက်ကစ္စတန်၊တာခ်မန်နစ္စတန်၊တာဂျီကစ္စတန်နိုင်ငံတို့ကဆိုဗီယက်ပြည်အောင်စုတွေကိုဝင်ရောက်လာခဲ့ကြတာပါ။နောက်ဆယ်စုနှစ်အတွင်းမှာလည်းကာဂစ္စတန်၊ကာဂျီစတန်ဒေသတွေကဆိုဗီယက်ပြည်အောင်စုတွေကနိုင်ငံတွေဖြစ်လာပါသေး။ဒုတိယကမ္ဘာစစ်အစမှာတော့ဂျာမနီနဲ့ဆိုဗီယက်တပ်တွေပိုလန်နိုင်ငံကိုကျူးကျော်ခဲ့ကြပြီးတော့သူတို့ကြောင့်ပိုလန်နှစ်ချမ်းကွဲခဲ့ပါသေး။ရုရှားကဖင်လန်ကိုကျူးကျော်ပါသေး။နောက်နှစ်ငိမ့်ငိမ့်ရေးစာချုပ်ချုပ်ဆိုနိုင်ခဲ့ပြီးတော့ဖင်လန်နဲ့မြေတချို့ဆိုဗီယက်ပြည်အောင်စုကိုပေးလိုက်ရပြီးတော့နယ်စပ်မြေတတ်မှတ်နိုင်ခဲ့ပါတယ်ဆိုဗီယက်ပြည်အောင်စုကလည်းမော်လ်ဒိုဗာ၊အက်စတိုနီးယား၊လက်တဗီးယားနဲ့လစ်သူရေးနီးယားတို့ကွဲထွက်သွားပါတယ်ရုရှား၊မွန်ဂိုလီးယားတို့နဲ့ထိစပ်နေတဲ့ဒေသအဆိုဗီယက်ထဲရောက်သွားပါတယ်ချက်ကိုစလိုဗက်ကီးယားတွေကကာပက်တိုယူကရိန်းဒေသအဆိုဗီယက်ထဲရောက်သွားပါတယ်ဒုတိယကမ္ဘာစစ်ပြီးဆုံးချိန်မှာတော့ဆိုဗီယက်ပြည်အောင်စုနဲ့ပိုလန်တို့နယ်မြေသဘောတူညီချက်လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။တခြားနိုင်ငံ9နိုင်ငံနဲ့ဆိုဗီယက်ပြည်အောင်စုဝါဆောမဟာမိတ်စစ်စာချုပ်လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ဆိုဗီယက်ပြည်အောင်စုပြိုကွဲတဲ့အခါမှာဆေးရတိုက်ပွဲပြီးဆုံးသွားပါတယ်။ဂျော်ဂျီယာတဲကအက်ကာဇီးယားနဲ့တောင်အိုဆက်ရှာဒေသတို့ကိုရုရှားကဝင်နေရယူလိုက်ပါတယ်။ယူကရိန်းနိုင်ငံရဲ့ခရိုင်းမီးယားဒေသကိုလည်းရုရှားသိမ်းယူလိုက်ပါတယ်။
အဲ့ဒါနဲ့ကြောပြပြသွားတာပါမကြာခင်စစ်စီဒုတိယပိုင်းကိုဆက်မှမှုဆက်လက်နားဆင်ကြည့်ရှုပါခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဒါချင်းပဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ညီမစံတော်ကြီးည9နာရီခွဲရှိပါပြီ။ VUE American တန်ရဲ့ EPL 1ရဲ့တောက်ကြညဘက်အစီအစဉ်တွေကိုဆက်လက်နားဆင်ကြည့်ရှုနေကြတာပါ။အခုအစီအစဉ်ဒုတိယပိုင်းမှာမြို့သမီးကဏ္ဍသုဒ္ဓဆွန်လင်အမေရိကန်တခွင်သိပ္ပံနဲ့နှီးပညာသတင်းပတ်ဆင်ကဏ္ဍတွေကိုထုတ်လွှင့်မှုရှိတဲ့ထဲအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြည့်ရှုအောင်ပါအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးနိုင်ငံခြားရေးဝန်ကြီးမက်ဒလင်းအော်ဘရိုက်ဟာမတ်လ23ရက်ဗိုလ်ထူးနေ့ကကင်ဆာရောဂါနဲ့အသက်84နှစ်အရွယ်မှာကွယ်လွန်သွားပါတယ်ကိုဆိုဗိုစစ်ပွဲအရှေ့အလယ်ပိုင်းပြည်ပခမြောက်ကိုရီးယားအရေးကိစ္စတွေနဲ့ပတ်သက်လို့အမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒချမှတ်ရမှာအရေးပါတဲ့ကဏ္ဍကနေပါဝင်ခဲ့တယ်လို့အောင်မြင်တဲ့ထိတ်တန်းတန်တမန်သူအဖြစ်အသိအမှတ်ပြုခံခဲ့ရပါတယ်။တာမန်နဲ့ထူးခြားတဲ့သူ့ရဲ့ဘဝဖြတ်တန်းမှုနဲ့လုပ်ငန်းတာဝန်ထမ်းဆောင်ခဲ့ပုံတွေကအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းကအမျိုးသမီးတွေအတွက်လေးစားဂုဏ်ယူစရာအတူယူစရာဖြစ်ခဲ့ပါတယ်။ကွယ်လွန်သူမက်ဒလင်းအော်ဘရိုက်အကြောင်းတစ်စီတစ်စောင်းကိုဒီကနေ့မှအမျိုးသမီးကဏ္ဍမှာမခင်ပြူထွေးကတင်ဆက်ထားပါတယ်ခင်ဗျာ။There's a path we must choose sometimes. Gotta stand up and fight sometimes.
I state your name.
I, Madeline Corbell Albright.
Do solemnly.
Madeline Albright ဟာအမေရိကန်ရဲ့အမြင့်ဆုံးတရမန်ယာရုကိုတမရဘေကလင်တန်လက်ထက်1996ခုနှစ်မှာအဆိုပြုခံခံခဲ့ရပြီးအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးနိုင်ငံခြားရေးဝန်ကြီးဖြစ်ပါတယ်။အဲ့ဒီအချိန်ကအမေရိကန်ဆူရသမိုင်းမှာတာဝန်အမြင့်ဆုံးထမ်းဆောင်ခဲ့တဲ့အမျိုးသမီးလည်းဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးအဖြစ်၄နှစ်တာဝန်ထမ်းဆောင်ခဲ့တဲ့ကာလအတွင်းဘော်ကန်စစ်ပွဲ၊မြောက်ကိုရီးယားနျူကလ িয়ার အရေးအရှေ့အလယ်ပိုင်းဒေသမှာအဆုံးရောက်တွေကြီးထွားလာနေတဲ့ပြဿနာတွေကိုရှေ့တန်းကနေဦးဆောင်တုံ့ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးမူဝါဒချမှတ်ရေးဆွဲတဲ့နေရာမှာအရေးပါတဲ့အခမ်းအနားကနေပါဝင်ခဲ့တယ်လို့သူ့ရဲ့အောင်မြင်တဲ့တန်တမာရေးစွမ်းဆောင်မှုတွေကြောင့်အမျိုးသမီးဝင်ကြီးမက်ဒန်ဆက်ကထရီဆိုပြီးလူသိများထင်ရှားခဲ့ပါတယ်။ဝင်ကြီးအော်ဘရိုက်ဟာအားလုံးအတွက်စံပြပုဂ္ဂိုလ်တူပါပဲလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးလင်ဒါ သောမစ်ဂရင်ဖီကအော်ဘရိုက်ကွယ်လွန်တဲ့အချိန်ဝန်ထမ်းကြောင့်တဝင်လွားနဲ့အတူပြောကြားခဲ့ပါတယ်
။ She was a trailblazer and a luminary and she was the first woman to serve as Secretary of State.
သူဟာအများလေးစားချစ်ခင်တဲ့စံပြခေါင်းဆောင်တစ်ယောက်ပါ။ပထမဆုံးအမျိုးသမီးနိုင်ငံခြားရေးဝန်ကြီးဖြစ်ပါတယ်။သူ့ရဲ့တာဝန်ထမ်းဆောင်မှုတွေကအမေရိကန်ပြည်ထောင်စုကိုရောကုလသမဂ္ဂကိုပါပို့ပြီးတော့ခိုင်မာအားကောင်းစေခဲ့ပါတယ်။ကုလသမဂ္ဂမှာဒီနေ့ကဘာကြီးမှာမေးပြောက်မသွားနိုင်တဲ့အရာတွေကိုခြံထားပေးခဲ့တဲ့သူပါ
။လက်ရှိတန်မတ်ကြီးသောမတ်စဂရင်းဖီးရဲ့နေရာမှာတချိန်ကအော်ဘရိုက်တာဝန်ထမ်းခဲ့တာပါ။ကလင်တန်အစိုးရလက်ထက်နိုင်ငံခြားရေးဝန်ကြီးတာဝန်မယူခင်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးအဖြစ်တာဝန်ထမ်းခဲ့တာဖြစ်ပြီးတော့သမ္မတကာတာအစိုးရလက်ထက်မှာလည်းအင်မီရိုမျိုးသားလုံခြုံရေးကောင်စီမှာတာဝန်ထမ်းခဲ့ပူပါရယ်အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးနိုင်ငံခြားရေးဝန်ကြီးဖြစ်လာတဲ့အချိန်မှာတော့အဲ့ဒီအချိန်ကဘော်ကန်ဒေသတစ်ခုလုံးကိုချင်းချောက်ခဲ့တဲ့1998ခုနှစ်ကိုဆိုဗိုစစ်ပွဲပြိပကအဆုံးသတ်ရေးကသူ့အတွက်အကြီးမားဆုံးစိန်ခေါ်မှုဖြစ်ခဲ့ပါရယ
် For the Balkans this escalating violence is the road back to hell unless stopped
အကြမ်းဖက်မှုတွေတိုးလာတာကဘော်ကန်ဒေသအတွက်ဆုတ်ယုတ်မှုပါဒီစစ်ပွဲမရက်တည်းတင်းမာမှုတွေကိုထိမ့်မနိုင်သိမ့်မရဖြစ်လာနိုင်ပါတယ်တတိုင်းမြေလုံးပြည်ရင်းစစ်ဖြစ်ပြီးတော့ဘော့စနီးယားမှာငြင်းငြင်းပြတ်သုံးနိုင်တယ်လို့အိမ်နီးချင်းနိုင်ငံတွေကိုလည်းပြန့်နှံ့လာနိုင်ပါတယ
်ဒါကြောင့်ကိုဆိုဗိုပြည်ပကဆုံးသက်ရေးအတွက်အော်ဘရိုက်ဟာရှေ့တန်းကနေဦးဆောင်တုတ်ပြန်ခဲ့တာပါကိုဆိုဗိုအယ်ဘေးနီးယန်းတွေကိုလူမျိုးစုလိုက်ရှင်းလင်းတုတ်တင်နေတဲ့ယူဂိုစလဗ်ခေါင်းဆောင်စလိုဗိုဒန်မီလိုဆိုဗစ်ချ်ကိုဖယ်ရှားဖို့အတွက်ယူဂိုစလာဗီးယားကိုဝင်တိုက်ဖို့သမ္မတကလင်တန်ကိုအော်ဘရိုက်ကတိုက်တွန်းခဲ့တာပါကိုဆိုဗိုဒေသထဲကျူးကျော်တိုက်ခိုက်နေတဲ့ဆာဗီးယားတပ်တွေကိုမြောက်တလန်တိတ်နေတိုးမဟာမိတ်တပ်ဖွဲ့ဝင်တွေဝင်တိုက်ပေးတဲ့အထိဖြစ်လာအောင်အော်ဘရိုက်ကကြိုးပမ်းခဲ့တာကြောင့်အော်ဘရိုက်စစ်ပွဲလိုတောင်ပြောခဲ့ကြပါတယ်သူရဲ့ကြိုးပမ်းမှုတွေကြောင့်ပဲကိုဆိုဗိုဒေသမှာငြင်းငြင်းရေးရခဲ့တာဒီကနေ့အထိဖြစ်ပါတယ်အောင်မြင်တဲ့သူ့ရဲ့လှုပ်ဆောင်ချက်တွေအတွက်ဂုဏ်ယူတယ်လို့ Albright ကပြောလို့ရှိပါတယ်
။ What I'm really proudest of is what we did in Kosovo.
ကျမတို့ဂုဏ်ယူရဆုံးကတော့ကိုဆိုဗိုအရေးဆောင်ရခဲ့တာပါ။ Balkan ဒေသမှာဖြစ်နေတဲ့အခြေအနေတွေအတွက်ကျမအများကြီးစိုးရိမ်ခဲ့ပါတယ်။လူမျိုးရေးဘာသာရေးမတူတာကြောင့်လူတွေတပ်ဖြတ်ခံနေရတာကိုဒီတိုင်းလက်ပိုက်ကြည့်နေဖို့ဆိုတာသိပြီးတော့ခက်ပါတယ်။ဒီအခြေအနေကိုပြောင်းလဲရန်ကုညီဖြည့်ရှင်းပေးနိုင်တဲ့အနေအထားမှာ American ပြည်ထောင်စုအနေနဲ့ဆောင်ရွက်ပေးခဲ့တာကအင်ပန်းလို့ထင်ပါတယ်။အခုဆိုရင်ကိုဆိုဗိုပြည်သူတွေအနေနဲ့တီးခြားလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်သွားပါပြီ။ အဲ့ဒီခင်မျိုးဆက်တစ်ခုလုံးမွေးလာတဲ့မင်းကလင်းငယ်ရဲ့နာမည်ရီဟာလဲမက်ဒလင်းဆိုပြီးတော့ဖြစ်သွားပါတယ်
။သူကွယ်လွန်ချိန်မှာတော့ကိုဆိုဗိုပြည်သူတွေလည်းဝမ်းနဲ့စိတ်မကောင်းဖြစ်ခဲ့ကြပါတယ်။ကိုဆိုဗိုမှာသူ့အတွက်ဂုဏ်ပြုတည်ဆောက်ထားတဲ့မက်ဒလင်းအော်ဘရိုက်ကြောက်ရွံ့ထူရှေ့ကိုကိုတိုင်သွားရောက်ခဲ့ပြီးလွမ်းသူပန်းဝေချခဲ့တဲ့ကိုဆိုဗိုဝန်ကြီးချုပ်အယ်ဘင်ကာတီကအခုလိုပြောပါတယ်
။ It is very difficult to find the perfect combination of politics, diplomacy and history like in the
ဝန်ကြီးမက်ဒလင်းအော်ဘရိုက်တို့နိုင်ငံရေးတန်တမာရေးနဲ့သမိုင်းနောက်ခံအားလုံးကိုအကောင်းဆုံးပေါင်းဆက်ထားနိုင်တဲ့ပုဂ္ဂိုလ်မျိုးကအင်မတန်ရှားပါတယ်1999ခုနှစ်နွေဦးမှာဆာဗီယာရဲ့လူမျိုးတုံးတပ်ဖြတ်မှုတွေရပ်တန့်အောင်ကိုဆိုဗိုဒေသတွေနေတိုးမဟာမိတ်အဖွဲ့တွေဝင်တိုက်ပြီးခဲ့တဲ့ဖြစ်ရပ်ကမက်ဒလင်းအော်ဘရိုက်ရဲ့အထင်ကရအမှတ်တံဆိပ်ပါပဲဒီအတွက်သူ့ကိုကျွန်တော်တို့အထူးကျေးဇူးတင်တယ်လို့အမြဲတမ်းလည်းဆက်ပြီးကျေးဇူးတင်သွားမှာပ
ါမက်ဒလင်းအော်ဘရိုက်ဟာကိုဆိုဗိုအရေးမှာဒါမကမြန်မာဘာဝင်တခြားနိုင်ငံကရေးရာတွေမှာရှီရန်ကနေဦးဆောင်တုံ့ပြန်ခဲ့တဲ့သူဖြစ်ပါတယ်သူ့ရဲ့တန်တမာရေးကြိုးပမ်းမှုတွေတဲ့အာဖရိကတိုက် HIV/AIDS ရောဂါတိုက်ဖျက်ရေးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအီးနဲ့ကိုရိုင်းတွေ့ဆုံဆွေးနွေးညှိနှိုင်းခဲ့တာအပြင်အရှေ့လေပိုင်းဒေသဆွေးရောက်ပြဿနာကင်တွယ်မှုတွေလည်းပါဝင်ခဲ့ပါတယ်မြန်မာဒီမိုကရေစီရေးကိုထောက်ခံအားပေးသူတူဖြစ်သလို1995ခုနှစ်နဲ့2013ခုနှစ်တွေမှာမြန်မာနိုင်ငံကိုကိုယ်တိုင်သွားရောက်ခဲ့ပူပါတယ်။2013ခုနှစ်ခီးစဉ်အတွင်းမှာတော့ရန်ကုန်တက္ကသိုလ်စင်ရတုအခမ်းအနားကိုတက်ရောက်ခဲ့သလိုမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်အပါအဝင် NLD ပါတီခေါင်းဆောင်တွေနဲ့ရောတခြားနိုင်ငံရေးပါတီတွေနဲ့ပါတွေ့ဆုံခဲ့ပါတယ်။ဒီလိုတန်တမာရေးရာလုပ်ငန်းတွေကိုအအောင်မြင်မြင်ထမ်းဆောင်ခဲ့တဲ့ဝန်ကြီးအော်ဘရိုက်ဟာသူ့ရဲ့ငယ်စဉ်ဘဝကိုလွယ်လွယ်ကူကူဖြတ်သန်းဝင်ရခဲ့တာတော့မဟုတ်ပါဘူး။1938ခုနှစ်ကအဲ့ဒီအချိန်ချက်ကိုစလိုဗာကီးယားနိုင်ငံဖရက်မြို့မှာအော်ဘရိုက်ကိုမွေးဖွားခဲ့ပြီးနာဇီဂျာမနီကျူးကျော်မှုကိုရောဆိုဗီယက်ရုရှားကြီးစိုးမှုတွေကိုပါခလေးဘဝမှာကြုံတွေ့ခဲ့ရတဲ့သူဖြစ်ပါတယ်။မိသားစုကဂျူးလူမျိုးတွေဖြစ်ပေမဲ့ရိုမန်ကက်သလစ်ဘာသာကိုသူ့အသက်9နှစ်အရွယ်မှာတမိသားစုလုံးကူးပြောင်းခဲ့တာပါ။ဂျူးလူမျိုးတွေကိုနာဇီဂျာမနီတွေကအစုလိုက်အပြုံလိုက်နှိပ်စက်တပ်ဖြတ်ခဲ့တဲ့ကာလအတွင်းအော်ဘရိုက်ရဲ့အဖိုးဖွား3ဦးနာဇီအချင်းစခန်းတွေမှာတည်ဆုံခဲ့ရပါတယ်။ဖခင်ကတပ်တမန်တူဖြစ်ပြီးနာဇီဂျာမနီလက်အောက်1939ခုနှစ်မှာမိသားစုလိုက်ဗြိတိန်နိုင်ငံကိုပြောင်းရွှေ့နေထိုင်ခဲ့ပါတယ်။နာဇီတွေစစ်ရှုံးတဲ့ဒုတိယကမ္ဘာစစ်အပြီးမှာတော့ချက်ကိုစလိုဗာကီးယားကိုပြန်လည်ပြောင်းရွှေ့နေထိုင်ခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းကျိုင်းပြီးမှကွန်မြူနီဝါရီတွေအားကောင်းလာတဲ့အချိန်1948ခုနှစ်မှာတော့အမေရိကန်ပြည်ထောင်စုကိုအပြီးတိုင်ပြောင်းရွှေ့နေထိုင်ခဲ့ကြပါတယ်။1959ခုနှစ်မှာမက်ဆာချူးဆက်ပြည်နယ်ဝယ်လစ်လီကောလီကနေပွဲယူခဲ့ပြီးသတင်းထားအလုပ်လုပ်ခဲ့ပါတယ်။အရီနာကိုလံဘီယာတက္ကသိုလ်မှာနိုင်ငံတကာဆက်ဆံရေးဘာသာရပ်ကိုလေ့လာခဲ့ပြီး1968ခုနှစ်မှာမာစတာဘွဲ့လွန်နဲ့1986ခုနှစ်မှာ PhD ဒေါက်တာဘွဲ့တွေကိုရခဲ့ပါတယ်။နာဇီဂျာမနီလက်အောက်ကထွက်ပြေးခဲ့ရတဲ့ဒုက္ခသည်ကလေးငယ်တစ်ယောက်ဘဝကနေအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးနိုင်ငံခြားရေးဝန်ကြီးဖြစ်လာခဲ့တဲ့မက်ဒလင်းအော်ဘရိုက်ဟာအမေရိကန်အမျိုးသမီးတွေအတွက်သာမကကမ္ဘာတစ်ပတ်ကအမျိုးသမီးတွေအတွက်ပါလေးစားအတူယူစရာရှေ့ဆောင်လမ်းပြတစ်ယောက်ဖြစ်ခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့မက်ဒလင်းအော်ဘရိုက်ဟာအန်ရီရီချားကထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်သာမကအမေရိကန်ရဲ့စန်တန်ဘိုးတွေအတွက်မဆုတ်မနစ်တိုက်ပွဲဝင်ခဲ့သူအဖြစ်သတိရနေစေမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဝန်ကြီးအော်ဘရိုက်လောက်ဒီမိုကရေစီနဲ့လူ့ခွင့်ရေးအတွက်ဒီဇိုင်းမတ်မတ်ဂျိုးပန်းတဲ့သူမရှိတဲ့အကြောင်းနဲ့သူဟာအာဏာရှင်စနစ်ရဲ့စိုးရွားမှုတွေကိုကိုယ်တိုင်နားလည်သိရှိတယ်လို့အကောင်းဆုံးပြန်လည်ဖော်ထုတ်ရေးသားပြနိုင်တဲ့သူဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကအော်ဘရိုက်ကွယ်လွန်ပြီးတဲ့နောက်သူ့ရဲ့ထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။အတားအဆီးတွေကိုအအောင်မြင်မြင်ကြော်ဖြတ်ခဲ့တဲ့သူ့ရဲ့တွေ့ကြုံတွေကိုအော်ဘရိုက်ကမကြာခဏပြောပြလေးရှိပါတယ်။ကြားမှာတန်းတူညီညာအခွင့်အရေးရအောင်ကြိုးပမ်းကြဖို့လူငယ်မျိုးသမီးတွေကိုဘဝတစ်လျှောက်လုံးတိုက်တွန်းပြောဆိုခဲ့တဲ့သူပါ။
We can tell our story about how we climbed the ladder and a lot of you younger
people Liga အစဉ်စဉ်ဘလို့တက်လှမ်းခဲ့ရတယ်လဲဆိုတဲ့အတွေ့အကြုံတွေကိုကျမတို့ကပြောပြပေးလို့ရပါတယ်။ဒါပေမဲ့ကို့အတွက်ဒီအချိန်မှာအဲ့လိုလုပ်ဖို့မလိုတော့ဘူးလို့တော့လူငယ်အမျိုးသမီးတွေမထင်လိုက်ကြပါနဲ့ဆက်ပြီးတော့ကြိုးစားရအောင်ပါပါ
။နိုင်ငံခြားရေးဝန်ကြီးတာဝန်စတင်ထမ်းဆောင်ချိန်မှာအမျိုးသမီးနိုင်ငံခေါင်းဆောင်တွေကသူ့ကိုလေးစားမှုရှိပါမလားလို့တချို့ကမေးခွန်းထုတ်တာတွေရှိခဲ့ပေမဲ့မက်ဒလင်းအော်ဘရိုက်ကတော့ပထမဆုံးအမျိုးသမီးနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ကိုအကောင်းဆုံးထမ်းဆောင်ပြသွားခဲ့ပါတယ်။မက်ဒလင်းအော်ဘရိုက်ဟာအမေရိကန်အစိုးရထဲမှာအမျိုးသမီးခေါင်းဆောင်တွေအများအပြားပေါ်ပေါက်လာအောင်ရှေ့ဆောင်လမ်းပြပေးခဲ့တဲ့သူဖြစ်တယ်လို့ဝစ်စကွန်ဆင်မက်ဒီဆင်တပ်ကသူကနိုင်ငံရေးသိပ္ပံနဲ့ပြည်သူ့ရေးရာပေါင်းပေါက်ကစူဇန်ယက်ကီကပြောပါတယ်
။ A great deal has changed for women in government since Madeleine Albright was Secretary of State. Women now have
Madeleine Albright နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ပြီးတဲ့နောက်အစိုးရအတွင်းမှာအမျိုးသမီးတွေအတွက်အပြောင်းအလဲတွေအများကြီးဖြစ်ခဲ့ပါတယ်။အခုဆိုရင်အစိုးရထဲမှာအမျိုးသမီးခေါင်းဆောင်တွေနေရာရလာပါပြီ။ဒုသမ္မတကမလာဟဲရစ်နဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတို့ရှိပါတယ်။အစိုးရထဲမှာဒုတိယနဲ့တတိယအကြီးဆုံးတာဝန်ယူထားတဲ့သူတွေဖြစ်ပြီးသူတို့နှစ်ဦးလုံးကအမျိုးသမီးတွေပါ။
Madeleine Albright ဟာထင်ရှားတဲ့အဆင့်မြင့်တန်တမတ်တူဖြစ်တယ်လို့စာအုပ်စာတမ်းများပြားကိုရေးသားခဲ့တဲ့အောင်မြင်တဲ့စာရေးဆရာတူဖြစ်တဲ့အပြင်အောင်မြင်တဲ့လုပ်ငန်းရှင်တစ်ယောက်လည်းဖြစ်ပါတယ်။သတင်းစာဆရာ Joseph Albright နဲ့လက်ထပ်ခဲ့ပြီးသမီးသုံးဦးထွန်းကားခဲ့ပြီးတော့တာသမီမြင့်မြင့်များစွာကျင်းရခဲ့ပါတယ်။မတ်လ23ရက်နေ့ကကင်ဆာရောဂါနဲ့ကွယ်လွန်ချိန်မှာတော့ Madeleine Albright ဟာအသက်84နှစ်ရှိပြီးဆိုတာကိုတင်ပြရင်းနဲ့ပဲဒီသတင်းပန်အမျိုးသမီးခန္ဓာကိုဒီမှာပဲရနာခွင့်ပြုပါရှင်။ကျမခင်ဗျူထူပါရှင်
ဘက်ကညူရီစီစဉ်နေဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရတာပါအခုတခါလဲကြတာကသုတဆုံလင်အမေရိကန်တခွင်အစီအစဉ်ပါခုတစ်ပတ်မှာတော့ကိုဗစ်အဖြစ်ကာကွယ်ဆေးဒုတိယကြိမ်ထိုးဖို့မြန်မာအမေရိကန်တွေအစဉ်သင့်ဖြစ်နေကြတာကိုဗစ်ရောဂါထိန်းချုပ်အပြီးကာလမှာစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးလာဖို့မြန်မာလုပ်ငန်းရှင်တွေကမျှော်လင့်နေတာစတဲ့အကြောင်းတွေကိုကိုအောင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။ကိုဗစ်ရောဂါဒဏ်ကားနေကာကွယ်ဖို့အသက်50ကျော်သူတွေနဲ့ကိုကံအားစနစ်မကောင်းသူတွေဒုတိယအကြိမ်ကိုဗစ်အဖြစ်ကာကွယ်ဆေးထိုးကြဖို့အမေရိကန်ဆိုရတာဝန်ရှိသူတွေကအခွင့်ပြုလိုက်ပါတယ်။အဖြစ်ကာကွယ်ဆေးထိုးဖို့နဲ့ပတ်သက်ပြီးတော့မြန်မာတွေအပါအဝင်အမေရိကန်တချို့ရဲ့သဘောထားကိုတင်ပြပေးရမယ်။ကိုဗစ်ရောဂါစတင်ကာစကာလမှာကာကွယ်ဆေးမရှိသေးတာကြောင့်အမေရိကန်ပြည်အောင်စုမှာကိုဗစ်ကြောင့်သေဆုံးသူလူ 6,800 နီးပါးရှိပါတယ်။အခုအခါမှာတော့ကိုဗစ်ကာကွယ်ဆေးအပြင်အဖြစ်ကာကွယ်ဆေးတွေဒုတိယအကြိမ်ထိုးဖို့အမေရိကန်ဆေးဝါးနဲ့အစားအသောက်ကြီးကြပ်ကိုယ်ကျေး Agency FDA ကအခွင့်ပြုထားပါတယ်။ Indiana ပြည်နယ်ဖိုအီမျိုးကဥအောင်မြင့်ထွန်းကအခုလိုပြောပါတယ
်။ကျွန်တော်လည်းအသက်အရွယ်60ကျော်လာတော့ကိုယ်ကလည်းဘုနာပါလာတော့ကိုယ်ခံအားလည်းကျလာတပြေးပြေးနဲ့လေ။ဆိုတော့ကျန်တဲ့လူငယ်တွေလိုကျွန်တော်ကမတူတော့ဘူး။အဲ့ဒီခါကျတော့ကျွန်တော်တို့မှဘုနာပါတော့ဆေးကိုကျွန်တော်တို့ကအဓိကအားထားပြီးတော့ရက်တည်နေရတဲ့အခြေအနေမျိုးတွေကျွန်တော်တို့ပြန်မကြီးကအဲ့လိုသွားနေရတဲ့အခြေအနေမျိုးတွေလည်းဖြစ်လာတယ်။
အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးနဲ့ DCA ဌာန CDC ကတော့ဒုတိယအကြိမ်ကိုဗစ်အားဖြင့်ကာကွယ်ဆေးထိုးခြင်းထိုးဖို့အကြံပြုထားပေမဲ့ချက်ချင်းမဖြစ်မနေထိုးဖို့တော့တိုက်တွန်းမထားပါဘူး။ Wisconsin ပြည်နယ် Milwaukee မြို့ကကိုဗစ်တောင်းကတော့မကြခင်မှာဆေးထိုးမယ်လို့ဆိုပါတယ
်။ဟုတ်ကဲ့ကျွန်တော်ထိုးဖို့စီစဉ်ထားပါတယ်။ကျွန်တော်ထိုးရတာအရင်3လလောက်တော့ဆိုတော့အခု4လပြည့်တဲ့လူတွေထိုးရမယ်ဆိုတော့ကျွန်တော်4လပြည့်တဲ့ data ထိုးဖို့စီစဉ်ရှိပါတယ်။ဘာကြောင့်ထိုးရလဲဆိုတော့ကျွန်တော်ဒီကတော့ကျွန်တော်ကိုတိုင်ရောကျွန်တော်နဲ့သူနေထိုင်တဲ့မိသားစုပတ်ဝန်းကျင်တကယ်တမ်းပေါင်းတဲ့မိတ်ဆွေအားလုံးပေါ့ကိုစီရတဲ့ဆယ်ယောဂမရအောင်လို့အတိုင်းတိုင်းလုံးတော့သူတို့မထိုးတာမှကိုထိုးရတဲ့အတွက်သူတို့အန်ရဲကဲအောင်လို့ရည်ရွယ်ပြီးထိုးရခြင်းဖြစ်ပါတယ်
။ကိုဗစ်အားဖြင့်ကာကွယ်ဆေးတစ်ချိန်မှထိုးမထားသူတွေထိုးဖို့တော့ FDA ကာကွယ်ဆေးဆိုင်ရာအကြီးအကဲကပြောထားပါတယ်။ Oregon ပြည်နယ် Westland မြို့ကဆူရှိဘုံစားတောက်ဆိုင်ပိုင်ရှင်ကိုထွန်းနှုံးကလည်းယောဂကာကွယ်တားဆီးရေးနဲ့ပတ်သက်ပြီးတတိအမြဲရှိနေဖို့လိုအပ်ကြောင်းကိုလိုပြောပါရယ်
ဆိုင်မာလာစားတဲ့လူတွေကလည်းဒီဆိုင်ရှင်တွေရဲ့ဟိုဆေးဝါးဘယ်လိုသူတို့အကာအကွယ်ဘယ်လိုလုပ်တယ်ဆိုရှယ်ဒစ္စတန့်ဘယ်လိုနေတယ်ကတ်စတမာတွေကိုတန့်ရှင်းနဲ့ပတ်သက်လို့ယောဂကာကွယ်တန့်ရှင်းနဲ့ပတ်သက်ဘယ်လိုလုပ်တယ်ဆိုတော့သူကအမြဲတမ်းအကဲခတ်တယ်ဗျအဲ့တော့သူတို့ကလည်းအကဲခတ်တဲ့လူတွေဖြစ်တယ်လို့ကိုဘက်ကလည်းလုံညုံအောင်အကုန်လုံးလောက်ထားတာမျိုးရှိတယ်တချို့ဆိုမေးတယ်ခင်ဗျာဘူစာထိုးပြီလားလို့မေးရင်ကျွန်တော်တို့ကထိုးပြီပါပြီစောက်ဆိုင်မှာခိုင်မလို့ကျွန်တော်တို့ကသေးသေးချာဆေးထိုးရပါတယ်အဲ့ဒါမှကတ်စတမာတွေနဲ့ကျွန်တော်တို့ကြားမှာပို့ပြီးတော့ဟိုလောက်ကန်ရတာအဆင်ပြေပါတယ်လို့ကျွန်တော်ပြောရတယ
်အသက်50ကျော်နဲ့ကိုယ်ကံအားစနစ်မကောင်းသူတွေကတော့ဒုတိယအကြိမ်အဖြစ်ကာကွယ်ဆေးထိုးဖို့လိုအပ်ပါတယ်စောင်းရသည်မှာ Omicron COVID အကြီးအကျယ်ကူးစက်ပြီးအခုအခါကူးစက်မှုတွေကျဆင်းလာချိန်မှာပဲကြိုတင်ကာကွယ်နိုင်ဖို့တာဝန်ရှိသူတွေကအခုလိုတိုက်တွန်းတာပါ Washington ပြည်နယ်က Bill Woodman က
No, my philosophy is I want to be
ကျွန်တော်ကတော့တန်းနိုင်သမျှယောဂမကူးစက်အောင်ကြိုးစားနေထိုင်ပါလေ။ကိုကချမ်းမကြီးပေါ့ရင်တခြားသူတွေအတွက်ဆေးရုံမှာနေရဖို့ရှိလာမှာကြောင်းချမ်းမကြီးကောင်းအောင်နေပါလေ
။ American ပြည်အောင်စုမှာကိုဗစ်ဆေးထိုးဖို့မထိုးဖို့ဟာဘယ်ပါတီအဖွဲ့အစည်းကိုထောက်ခံတယ်လဲဆိုတာအပေါ်မှာလည်းမူတည်နေပါတယ်။ရေဘူဟာအဖြစ် Conservative အယူဝါဒယုံကြည်တဲ့ Republican တွေကကိုဗစ်ကာကွယ်ဆေးထိုးဖို့စန့်ကျင်ကြပြီး Democrat တွေကတော့ကာကွယ်ဆေးဟာထိရောက်တာကြောင့်ဆိုပြီးတော့ဆေးထိုးကြပါတယ်။ Washington ပြည်နယ်ကMary Veliza ga
I think that's a really good idea because especially with people
see ထိုးကြတာတော့ကောင်းပါတယ်တချို့တွေကနှာခေါင်းစည်းမတက်ကြတော့ဘူးဆိုတော့နောက်ထပ်ကူးဆက်မှုတွေရှိလာနိုင်ပါတယ်ဒါကိုထိန်းချုပ်ဖို့ကတော့တစ်နှစ်တစ်ခါဒါမှမဟုတ်နှစ်အပိုင်းချားလိုက်ထိုးသွားမယ်ဆိုရင်တော့ပုံမှန်တိုင်းဖြစ်လာမှာပါလူတွေအနေနဲ့သိဖို့ကတော့ဒါဟာဘယ်ပါတီကိုထောက်ခံတယ်မထောက်ခံဘူးဆိုတာနဲ့မသက်ဆိုင်ပါဘူးကျမကြီးအတွက်သက်သက်ပါ
ကူကာအိုမီခရွန်ကနေထပ်ပြီးမျိုးကွဲပြန်ပွားနေတဲ့ကိုဗစ်ဟာဥရောပမှာကူးစက်နေပြီးအမေရိကမှာလည်းပြန်ပွားမယ်လို့ပညာရှင်တွေကသတိပေးထားပါတယ်။အမေရိကန်နှစ်ပုံသုံးပုံကတော့ကိုဗစ်ကာကွယ်ဆေးထိုးထားပေမဲ့အဲ့ဒီထဲကတဝက်လောက်ဟာအားဖြည့်ကာကွယ်ဆေးထိုးမထားသေးပါဘူးခင်ဗျာ။ကိုဗစ်ကရောဂါထင်းချုံလာနိုင်ပြီးတဲ့နောက်အမေရိကမှာစီးပွားရေးခွင်လန်းတွေပိုပြီးတော့အခြေအနေကောင်းလာဖို့လုပ်ငန်းရှင်တွေကမျှော်လင့်နေပါတယ်။နယူးယောက်ကွင်းစ်အရက်ကမြန်မာစားတောက်ဆိုင်ကော်လိုရာဒိုကကော်ဖီဆိုင်လုပ်ငန်းရှင်တွေကသူတို့ရဲ့မျှော်လင့်ချက်တွေအကောင့်တွေပေါ်လာဖို့ကြိုးစားနေကြတဲ့အကြောင်းကိုတင်ပြပေးရမယ်။ကိုဗစ်ကြောင့်စီးပွားရေးလုပ်ငန်းအများပြားရနာခဲ့ရပြီးတဲ့နောက်ခုကလုပ်ငန်းတွေပုံမှန်ပြန်လည်ပတ်လာအောင်လုပ်ငန်းရှင်တွေကကြိုးစားနေကြပါတယ်။နယူးယောက်ကွင်းစ်အရက်ကကွင်းစ်မော့ဇေဝယ်စင်တာမှာ Bami's Bites မြန်မာစားစာရောင်းချတဲ့ဆိုင်ကိုဖွင့်လှစ်သူကိုမျိုးလင်းသွေးကလုပ်ငန်းအခြေအနေကိုအခုလိုပြောပြပါရတယ်။
ဒုစရက်တိုင်းတာပြုလို့အောင်မြင်မှုမရသေးဘူး။ဒုစရက်များလည်းပဲအောင်မြင်တဲ့အတိုင်းသာအောင်မြင်တဲ့အောင်မြင်လာတဲ့နှုံးသားအမှန်တမ်းပဲအားရစရာကောင်းတာ။သူတို့ကတော့သူတို့မြန်မာတွေကမြန်တာအပေးကြတယ်။မြန်မာမဟုတ်တဲ့လူတွေကလည်းပဲအမျိုးစားပြုစားလာကြတော့စံတက်စားသုံးပြီးတော့စိတ်နဲ့တက်ပြီးတော့သူတို့ကပြန်လာတဲ့နှုံးသားတွေကရမ်းများနဲ့တွေ့တာပြီးအမှန်တမ်းပဲအားရစရာကောင်းတယ်ပေါ့နော်။ဒါလို့ဆိုကျွန်တော်ရဲ့ Queen's Night Market မှာဆိုလို့ရှိရင်68ကျပ်တဲ့ customer တွေကမြန်မာမဟုတ်တဲ့ customer တွေ
ကိုဗစ်ကရောဂါနောက်ဆက်တွဲရက်ခတ်မှုကြောင့်မကြသေးခင်လပိုင်းတွေအတွင်းအမေရိကန်ငွေကြေးဖောင်းပွားလာခဲ့ပြီးဓာတ်ဆီဈေးအပြင်ကုန်စည်နှုန်းတွေလည်းတက်လာပါရတယ်။ဒါပေမဲ့လည်းဒီတန်ကိုကြံ့ကြံ့ခံရင်းဆက်ကြိုးစားသွားမယ်လို့ဆိုရတယ
်။ဒီကောက်ပါမယ်။ကျော်တော့ခုနှစ်ကြာကနေတော့ပြောတာပဲ။ဒါပေမဲ့ကျွန်တော်တို့ကိုဗစ်ကာလမတိုင်ခင်တော့ချက်သားနဲ့အခုချက်ချက်သားနဲ့အဆင်သက်သွားတယ်။အဲလိုပဲကျွန်တော်ချက်တဲ့စီဆိုလည်းဈေးကသက်သွားတယ်။ချက်တော့နေဆိုလည်းဈေးကသက်သွားတယ်။ပြီးတော့အခြေခံတုံးတဲ့သုံးဆောင်ပစ္စည်းတွေကဈေးကမဆန်းစားဖြစ်တဲ့အချိန်မှာကျွန်တော်စားတော့စားတော့ဒီရောလေကျွန်တော်လည်းအရင်ကပြန်ရဖို့တော့ကျွန်တော်လည်းအကြည့်ပါတယ်ဒါပေမဲ့ကုသမှုတွေကအများကြီးရှိနေပါတယ
်ကော်လိုရာဒိုပြည်နယ်ဒန်ဗာမြို့မှာလည်း BNN ညီမ3ယောက်ကပထမဆုံး Vietnam Coffee ဆိုင်ဖွင့်လှစ်ခဲ့ပါတယ်။စုံဦးတီထွင်လုပ်ငန်းရှင်မိဘတွေကဆင်းသက်လာသူတွေဖြစ်တာကြောင့်လဲကိုဗစ်ကာလအလွန်အတွက်သူတို့ကလုပ်ငန်းအစ်ကိုစတင်ဖို့ရွေးလိုက်တာပါ။ Tea Cafe ဆိုင်ပိုင်ရှင် Sachelli Ngwe က
This is how we brew our coffee. This is
the Vietnam coffee နဲ့တက်နေပါ။စကားပါတဲ့ခွက်နဲ့ coffee စစ်ချတာပါ။ကော်ဖီမုန့်ကိုတော့ဗီယက်နမ်မှာမှာပြီးအမေရိကမှာပြန်လှပြီးတော့မှဖြော်တာဆိုတော့အရင်လက်ဆက်ပါတယ
်ဗီယက်နမ်ရင်ကျေးမှုနဲ့ကန့်ညီပြီးပတ်ဝန်းကျင်နဲ့လည်းအဆင်ပြေနိုင်မဲ့နည်းလမ်းတွေကိုအသုံးချရကြောင်းသူတို့ကပြောပါတယ်ဗီယက်နမ်ရိုးရာမုန့်တို့လည်းရောင်းပါတယ်ဆန်ရှင်တူဖြစ်တဲ့ဆက်စတိုင်ငွေက
I think that we open during peak time
ကာယောဂါကာလာရဲမှာအားလုံးကအောင်းအင်းနေရပြီးတဲ့နောက်မှာအခုလိုဆိုင်သစ်တွေဖွင့်တာကိုမြင်ညင်ညာတဲ့အချိန်မျိုးမှာဒီလိုဆိုင်ကိုဖွင့်လိုက်တာပါ Vietnam coffee ဆိုင်လိုမျိုးဆိုင်သစ်တွေမှာအားလုံးကအသစ်ဆန်းမီးဆန်းရင်းနဲ့ထိုင်ကျင်နေကြရတယ်ထင်ပါတယ်
လုပ်ငန်းတွေပုံမှန်ပြန်လည်ပတ်နိုင်ဖို့ပြည်내ဆွေးရတွေကရောပြည်ထောင်စုဆွေးရကပါနှီးပေါင်းစုံနဲ့ဆောင်ရွက်နေကြချိန်မှာပဲလုပ်ငန်းရှင်တွေဟာသူတို့ရဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေရေရှည်ရည်တည်နိုင်ဖို့အင်အားအပြည့်နဲ့ကြိုးပမ်းသွားမှာဖြစ်တယ်လို့လည်းပြောကြပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်နေတဲ့ဒုတိယဆုံးလေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာပါအခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍအလှည့်ကြပါရယ်ယူကရိန်းမှာစစ်ဖြစ်လာတဲ့အခါလက်စစ်စွမ်းအင်ကဏ္ဍအတွက်အရေးပါတဲ့ကြီးမားတဲ့နျူကလ িয়ার ဓာတ်ပေါင်းပုံတွေထိခိုက်မှုမရှိအောင်စ조사နေကြရပါတယ်ဒီလိုဓာတ်ပေါင်းပုံတွေကနေလေရုညဉ့်ညမ်းစေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဖန်လုံအိမ်ဓာတ်ငွေ့လုံးဝမထွက်ပဲလျှက်စစ်တဲ့ထုတ်ပေးနိုင်တဲ့တန်ရှင်းစွမ်းအင်တမျိုးဖြစ်တဲ့နျူကလ িয়ার စွမ်းအင်အကြောင်းဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါခင်မြို့သက်ကမေးမြန်းတင်ပြထားပါရယ်ခင်ဗျာ
ဒီတစ်ပတ်တော့
လေရုညင်ညင်းစေတဲ့ဖန်လုံရင်ဓာတ်ငွေလုံးဝမထွက်ဖဲပျက်စစ်တဲ့ထုတ်ပေးနိုင်တဲ့တန့်ရှင်းစွမ်းအင်တစ်မျိုးဖြစ်တဲ့နျူကလ িয়ার စွမ်းအင်အကြောင်းဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုမေးမြန်းပြီးတင်ပြပေးမှာပါ။အနုမျိုးအိုက်တမ်ရဲ့အလဲဘဟုနျူကလ িয়ার စ်ကွဲပွားမှုကနေထွက်လာတဲ့စွမ်းအင်ဖြစ်တဲ့နျူကလ িয়ার စွမ်းအင်ကိုသုံးပြီးပျက်စစ်တဲ့ကိုထုတ်ယူတာဖြစ်ပါတယ်။
နျူကလ িয়ার ဆက်ပျက်စစ်စွမ်းအင်ဆိုတာကျွန်တော်တို့နျူကလ িয়ার ဖြူဝဲလို့ခေါ်တဲ့နျူကလ িয়ার လောင်စာအဲ့ဒီဟာကိုနျူထရွန်နဲ့တိုက်လိုက်တဲ့အခါမှာသူကပြုတ်ပွဲသွားတဲ့အချိန်မှာတပြိုင်တည်းစွမ်းအင်ထွက်လာပစ္စည်းကလည်းအသိချက်လာစွမ်းအင်ထွက်လာအဲ့စွမ်းအင်ကအများဆုံးအကျဉ်းအခုစွမ်းအင်ပေါ့အဲ့ဒီအခုစွမ်းအင်ကိုကျွန်တော်တို့ကအထူးသဖြင့်ရေကိုအပူတိုက်လို့ရေကိုအပူတိုက်လိုက်တဲ့အခါဆိုရင်ရေကရေနှုံးငွေဖြစ်လာတယ်ရေနှုံးငွေကတာပိုင်ကိုလှည့်လိုက်ဖြစ်ရစစွမ်းအင်ဖြစ်ပြောင်းလဲသွားတယ်အဲ့ဖြစ်ရစစွမ်းအင်အဆုံးပြုတာဖြစ်တယ်။ဟောကျွန်တော်တို့ကအရင်ကလည်းပြောပြပါမယ်။ဟောဆက်ယူပေါင်း439 440လောက်ရှိတဲ့ဆက်ယူချက်စစ်တပ်မီဂါဝတ်စံပေါင်းများစွာထုတ်ဆက်ဖြစ်ပါတယ်
။ဟုတ်ကဲ့ပါဆက်နျူကလ িয়ার စွမ်းအင်တွေရလာတဲ့အခါမှာဒီစွမ်းအင်တွေကိုဘယ်လိုသုံးတယ်လဲပမာဆုံးပြောပြပေးပါဆက်
။နျူကလ িয়ার စွမ်းအင်တွေကိုသုံးလာတော့၄မျိုးရှိတော့ဘယ်တကယ်လဲတော့ဟောပထမဆုံးသူတို့လုပ်ချင်တာကတော့နံပါတ်1အနေနဲ့တော့ဒီဘုံလို့ချင်တော့ပေါ့နံပါတ်1အနေနဲ့ကတော့ plan clear ဆိုရင် clear set ဆိုရင်ပို့ချင်တယ်နံပါတ်3ကတော့ကျွန်တော်တို့ကတိုင်းအောင်ချီနဲ့ဖေးကုတာကန်ဆာတို့ကတော့ကုတာလေအဲ့လိုမျိုးတွေ့တယ်နံပါတ်4ကတော့ isotopes ဆိုတာဆေးပညာမှာအဆုံးပြုတာဒီ၄မျိုးကတော့အများဆုံးသုံးပါလေ
ဟုတ်ကဲ့ပါဆက်ဆက်အဲ့ဒီကမှဒီ nuclear ပျက်စစ်ဆိုရင်ထုတ်လို့ရတာလေနည်းနည်းပြောပြပေးပါဆက
်အဲပထမဆုံးလို့ကောင်ကတော့သူတို့ကအဲ့ဒါ uranium 235ကို enrich လုပ်တယ်ပေါ့အများကြီးရအောင်လုပ်တယ်ပေါ့အဲ့မှာသူက neutron တိုက်တယ်တာခုနကလိုပြပွဲလို့သူစတော့တယ်ဒါပေမဲ့ပိုကောင်းလာတော့ deuterium လို့ uranium 238ပဲဒီ raw material တွေ direct ထည့်ပေါ့သုံးတဲ့ခါကျတော့အမှန်ကောင်းတဲ့ပစ္စည်းရအဲ့ thorium ကဆိုရင် protium လို့ uranium လို့ရတယ်အဲ့တိုင်းပဲ uranium ကနေပြီးတော့238ကနေပြီးတော့လုပ်လိုက်လဲ americium လို့နောက်ထပ်သုံးလို့ရတဲ့ပစ္စည်းတွေပေါ့လေ။ဟောပရိုတက်တီနီယံတို့ဘာလို့အကုန်လုံးထွက်လာလဲ။ပလူတိုနီယံထိကြ။အဲ့ဒီပစ္စည်းအားလုံးကတက်စစ်တက်ပြန်ထုတ်လို့ရတယ်။ဒါကြောင့်အဲ့ဒီပစ္စည်းတွေနောက်ပိုင်းကျတော့အဆုံးမြတ်လာတဲ့အဲ့ဒီကိုကျွန်တော်တို့ကဘာခေါ်လဲ။ breeder reactor လို့ခေါ်တယ်။အဲ့ breeder reactor ဆိုတာခုနကကျွန်တော်ပြောတာလို့ပဲ။ thorium တို့ uranium တို့ကိုကျွန်တော်တို့က neutron နဲ့တိုက်လိုက်တယ်။ထွက်လာတဲ့ပစ္စည်းတွေကနောက်ထပ်အဆုံးပြုလို့ရတယ်။radio တက်တိကြွရဲအဲ့ radio တက်တိကြွရဲပစ္စည်းအနေနဲ့နောက်တစ်ချိန်ပြန်ဆုံးတော့အဲ့ဒီပစ္စည်းတွေက fuel အနေနဲ့အထူးဖြစ်အသုံးလိုက်တာပေါ့ဒါပေမဲ့တစ်ခါတလေလဲအဲ့ဒီ fuel နဲ့မသုံးလဲအဲ့ဒီကောင်ကို enrich လုပ်တော့တစ်ခါသတ်စင်တော့နုဘုံလုံးလိုက်တယ်ဆိုတော့ဖြစ်ကြတယ်ဒါပေမဲ့ခဏိခက်မှာတော့အဓိကအဲ့ဒီတပ်ပေါင်းပုံရှက်စစ်တပ်ထုတ်ဖို့ပဲအဓိကသုံးရတာဖြစ်တယ်ပေါ့ဒီ breeder reactor တွေကအမှန်အရေးပါလာတာကိုတွေ့ရပါတယ်
ဆရာပြောတယ်လို့ပေါ့နော် breeder reactor ဆင်မှာတုံးလို့ရဆိုတော့ဒါကပြန်ပြင့်မြင်စွမ်းရင်ဖြစ်နေတယ်လားဆရာ
အဲအဲ့လိုတော့ပြောလို့ရတော့ပြန်ပြင့်မြင်စွမ်းရင်လို့ပြောလို့ရဒါပေမဲ့ဒီမှာကသူကပြောင်းလဲပြန်ပြင့်ရတယ်ဆိုတော့လေ breeder ဆိုရင်ကျွန်တော်မွေးမြူထုတ်ပေးလိုက်တော့ပေါ့အဲ့ပစ္စည်းတစ်မျိုးဖြစ်သွားတယ်အဲ့ပစ္စည်းကိုပြန်သုံးတယ်နောက်တစ်မျိုးထွက်လာတယ်အဲ့ပစ္စည်းပြန်သုံးတော့အဲ့တော့ဒါပစ္စည်းအစ်စ်စ်တွေဖြစ်လာတော့သုံးတဲ့အတွက်အခုအချိန်မှာတော့သူတို့ဒီပြန်ပြည့်မြန်ဆွမ်းရင်ပေါ့လေပြည့်ဖြူမြန်ဆွမ်းရင်ဆိုပြီးတော့နာမည်တက်ပြီးတော့တုံးလာတော့မရှိသေးဘူးဒါပေမဲ့ဒီ renewable energy အနေနဲ့ပြောချင်လည်းရတယ်မပြောချင်လည်းရတော့ environmentalist တွေကတော့ကောင်းဝကျင်သမားတွေကတော့အဲ့ဒါအများကြီးဆိုဘောမတူကြဘူးပေါ့
ဆက်ဒီ nuclear ဆွမ်းရင်ကိုတချို့ကတန်ရှင်းနဲ့ဆွမ်းရင်လို့လည်းပြောတယ်ဆရာအဲ့ဒါရောမမှန်ဘူးလားဆရာ
တကယ်တော့တန်ရှင်းနဲ့ဆွမ်းရင်လို့သူတို့ပြောတာဒီမှာ zero carbon emission ပေါ့ carbon dioxide လုံးဝမထွက်တဲ့ဆွမ်းအင်ပေးတာဟုတ်အဲ့တော့သူကအမှန်တန်ရှင်းတဲ့ဆွမ်းအင်ပေါ့ကမ္ဘာကြီးမှာကာဗွန်ဒိုင်အောက်ဆိုက်ကြောင့်ကျွန်တော်တို့ region ဖြစ်တဲ့ region ကြောင့်ဒီရေခဲတွေရေပျော်လာပြီးပင်လယ်ကြီးကမြင့်တက်လာမှစတဲ့ဖြစ်ပေါ့ကျွန်တော်တို့လည်းဒီတန်ကိုခံစားရပါတယ်အဲ့မဲ့ကာဗွန်ဒိုင်အောက်ဆိုက်လုံးဝမထွက်တဲ့အဲ့ဒီ nuclear ဆွမ်းအင်ကိုထုတ်နိုင်တဲ့အခါမှာအဲ့ဒီ nuclear ဆွမ်းအင်မှာတစ်ဖက်ကလည်းအဲ့ဒီ reactor ဆီကတစ်ခါတည်းကထင်းလို့မရထင်းသိမ်းလို့မရဖြစ်ရင်တော့ဝင်ကြည့်အရင်ညင်ညာစီတယ်ညင်ညာသွားလားပြပေါင်း340အထိဒီပုံကြီးကသုံးလို့မရကဘာမီးပြည့်စည်သွားတယ်အဲကြောင့်ဒီကတန့်ရှင်းတယ်လို့ပြောပြီးမယ်သူကညဉ့်ညမ်းလာတယ် ပါနေတော့သူ့လိုမှပြောရခက်စွိုင်းရင်ကတော့ထွက်လာတဲ့ဟာတော့စန့်ရှင်းပါတယ်သို့တော်လည်းဒီမှာကျန်တဲ့ဟာညံ့ညံ့လဲဆိုတော့ပြောရနည်းနည်းလေးအခက်ခဲရှိတယ်လို့ကျွန်တော်ထင်တယ်အဲ့တော့ဒါမဲ့အစ်တော်ပြရမလားဆိုတဲ့ဟာစဉ်းစားရမှာဖြစ်တယ
်ဟုတ်ကဲ့ဆရာဆိုတော့ဒီနျူကလ িয়ার ဓာတ်ပေါင်းဖိုတွေနဲ့ပေါ့နော်လျှက်စစ်ဓာတ်အားတွေထုတ်နေကြတာမြန်မာနိုင်ငံအတွက်ကဆရာဘယ်လိုသဘောရပါလဲဆရာမြန်မာနိုင်ငံအတွက်ဖြစ်နိုင်ပါမလားဆရာ
တကယ်တကယ်တော့မြန်မာနိုင်ငံမှာလောက်ဖို့လည်းကောင်းတယ်လို့ကျွန်တော်တယောက်တည်းအနေနဲ့ဆက်တယ်။ဘာကြောင့်လဲဆိုရင်မြန်မာနိုင်ငံမှာခုနကလိုမော်နစိုက်ဆန်တွေကနေပါကျွန်တော်တို့သူရိယာကအများကြီးအတူရိယာအများကြီးထွက်တယ်လို့မြောက်ပိုင်းဘက်မှာလည်းကျွန်တော်ယူရိနီယံနဲ့ရှိတယ်အဲ့ယူရီယံတွေကကျွန်တော်တို့ကအရင်က enrich လုပ်ဖို့ဆိုတော့ခက်တဲ့ယူရီယံတွေဆိုဘူးကမဆုံးတဲ့ဟာဒါပေမဲ့အခုက238ကိုတိုက်ရိုက်သုံးလို့ရတယ်သူရီယံလည်းတိုက်ရိုက်သုံးလို့ရတယ် breeder တွေ reactor တွေပေါ်လာပြီဆိုတော့ဘုံအားဖြင့်အခွင့်အလမ်းအရန်ကောင်းလာအဲ့တော့ဒီဟာကိုကျွန်တော်တို့က nuclear စိတ်ကိုနှစ်ခုသုံးခုလောက်ပါလေဓာတ်ပေါင်းမှုတွေလုပ်ပေးလိုက်တော့ကျွန်တော်လျှက်စစ်ပြဿနာအတော်လေးကိုပြေလည်အောင်ပဲနောက်တော့ကျွန်တော်တို့ဒီမှာဆိုရင်စိတ်ကိုအလုပ်ကစစ်တက်စီးပူပေါ်လဲရောက်ရင်လုပ်အော်နိုင်ငံတကာလည်းဝင်ပြီးတော့အလုပ်လာလုပ်လို့ရတယ်။အော်ဘေးကတိုင်းပြည်တွေနဲ့လည်းအလုပ်တွဲလို့ရတယ်။ဥပမာအဖြစ်ခုဘင်္ဂလားဒေ့ရှ်ဆိုရင်တို့ဒီနျူကလ িয়ার ဇာပုံကိုပြီးသွားပြီပေါ့လေ။ဒီလိုဆိုလို့လို့ဆိုတော့ပြည်စစ်တပ်တွေလုံးလုံးတော့ထွက်လာ။ကျွန်တော်လည်းသူတိုက်လို့လည်းညာတက်လို့ရတယ်။ဒါပေမဲ့ကျွန်တော်တို့ကပြည်စစ်တပ်အားမရှိဘူး။အဲ့တော့ပြည်စစ်တပ်အားမရှိဘူးဘယ်လိုမှမဖြစ်နိုင်ဘူး။အော်ရေအားပြည်စစ်လုပ်မယ်ဆိုလည်းကန့်ကွက်တူညာရှိတော့အဲ့ဒီတရားဇာပုံကိုညာလုပ်ရင်ကောင်းမလားလို့ဒီအချို့အပြစ်တွေကိုနည်းနည်းလေးစဉ်းစားတော့အနာဂတ်အတွက်တိုင်ပင်ဆွေးနွေးဖို့တော့လိုမယ်လို့ထင်ပါတယ်
။ဒေါက်တာခင်မောင်ညိုပါကမ္ဘာမှာအမေရိကန်တရုတ်ပြင်သစ်နဲ့ရုရှားနိုင်ငံတွေဟာနျူကလ িয়ার စွမ်းအင်ကိုအများဆုံးသုံးနေဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲကျန်းသာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်။
ဒေါက်တာမျိုးသက်စီစဉ်တင်ဆက်နေတဲ့သိပ္ပံနဲ့နှီးပညာကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရတာပါအခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုပြောပြပါမယ်စစ်တပ်အနာသိမ်းထားတဲ့မြန်မာနိုင်ငံမှာသဘောထားမတူတဲ့နိုင်ငံရေးအုပ်စုတွေကြားဆက်ဆက်ညှိနှိုင်းဆွေးနွေးမှုတွေဖြစ်လာဖို့ကိစ္စဟာအဓိကစိန်ခေါ်မှုဖြစ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးဖရက်ဆိုခွန်းကပြောပါတယ်တဆန်ရအဖွဲ့အစည်းတွေကစစ်ဆက်ညှိနှိုင်းမှုတွေလက်နက်ကင်ပြီးတော့ဆက်တိုက်သွားဖို့ပုံပြီးအာသန်နေကြတယ်လို့လက်ရှိအာဆီယံအလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးကကုလသမဂ္ဂဒွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာနဲ့တွေ့ဆုံချင်းတွင်ပြောဆိုခဲ့တာပါနှစ်ဖက်ကြားကွယ်လွှမ်းမှုတွေကနိုင်ငံတွင်းလူမှုအတိုင်းဝိုင်းတွင်လူတွေရဲ့စိတ်ထဲမှာနည်းနည်းရှန်းရှန်းရှိနေကြကြောင်းအလွယ်တကူဖြေရှင်းနိုင်မယ့်အဖြစ်မရှိသေးဘူးလို့လည်းဝန်ကြီးဆိုခွန်ကပြောပါတယ်ကုလသမဂ္ဂနဲ့အာဆီယံအထူးကိုယ်စားလှယ်နှစ်ဦးတွေ့ဆုံချင်းတွင်ကုလသမဂ္ဂအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်နိုင်ရေးအာဆီယံဘက်ကညှိနှိုင်းပေးဖို့တောင်းဆိုတာမျိုးမရှိတဲ့အကြောင်းကမ္ဘောဒီးယားနိုင်ငံရဲ့ဌာနပြောခွင့်ရက VOA ကိုပြောပါရယ်ရုရှားတပ်ဖွဲ့တွေဝန်းရံပိတ်ဆို့ထားတဲ့ယူကရိန်းနိုင်ငံမာရူပိုးမြို့တွေကိုလူသားချင်းစာနာမှုအကူအညီတွေဖြန့်ဝေပေးပြီးကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နိုင်အောင်ရုရှားကလမ်းဖွင့်ပေးဖို့ကူညီပေးရေးအဖွဲ့တွေစောင့်နေကြပါရယ်ရုရှားဘက်ကခွင့်ပြုမယ်လို့မျှော်လင့်ထားပေမဲ့ဒီကနေ့မှဖြစ်လာဘူးတော့မသေးကြတော့ဘူးလို့ကူညီကယ်ဆယ်ရေးဆောင်ရွက်နေတဲ့နိုင်ငံတကာကြက်ချင်ကြီးအဖွဲ့ပြောခွင့်ရကဒီကနေ့ပြောပါရယ်စာနာမှုအကူအညီတွေဖြန့်ဝေပေးဖို့နဲ့အရက်သားတွေကိုကဲထုတ်ဖို့လာကြတဲ့အကူအညီပေးရှင်နှန်းကိုရုရှားတပ်ဖွဲ့တွေကစာတပ်ရင်းနေမှာဟန်တားလိုက်တာပါဒီတော့တွင်ပြည်ပခါဖြစ်နေတဲ့ရုရှားနဲ့ယူကရိန်းနှစ်ဖက်ကြားစစ်ဆက်ညှိနှိုင်းမှုတွေဆက်လုပ်နိုင်အောင်တူရကီနိုင်ငံကဂျားဝင်ဂျိုးပန်းဆောင်ရွက်နေတဲ့အကြောင်းတူရကီနိုင်ငံသားဝန်ကြီးမက်ဗလူကာဗူဆိုဂလူကရုတ်တံတွေ့ဆုံမေးမြန်းချက်တစ်ခုအတွင်ပြောသွားပါတယ်ယူကရိန်းသမ္မတအကူအညီတောင်းထားတဲ့တန်ကြပ်ကာရင်တွေပို့ပေးမယ်လို့ဩစတြေးလျနိုင်ငံကပြောလိုက်ပါတယ်ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကဩစတြေးလျလွှတ်တော်မှာဂျာသာရီနီကအကူအညီတောင်းပြီးဩစတြေးလျကာဝေးဝန်ကြီးကအဲ့ဒီတန်ချက်ကကားတွေကိုပို့ဖို့ပြင်နေပြီလို့ဒီကနေ့မှအကြောင်းပြန်လိုက်တာပါဩစတြေးလျကာဝေးဝန်ကြီးပီတာဒက်တွန်ကဒုံးကျည်တင်နိုင်တဲ့ဒသပုဆောင်ရေးသုံးတန်ချက်ကကားတွေအပါအဝင်တခြားစစ်လက်နက်ပစ္စည်းတွေပို့ပေးဖို့တယူပို့ဆောင်ရေးကိစ္စတွေလုပ်နေပြီလို့ပြောပါတယ်မလေးရှားနိုင်ငံကိုလာတဲ့ COVID-19 ကာဝေးဆေးထိုးထားတဲ့ခီးသွားတွေအနေနဲ့ဆိုက်ရောက်ချိန်မှာကွာရန်တင်းတီးခြားခွဲပြီးတော့နေရမလို့ပဲပုံမှန်အတိုင်းအပြည့်အဝသွာလာလေပတ်ခွင့်ဒီကနေ့တောက်ကြံတွေကဆက်ပြီးတော့ပြန်ခွင့်ပြုလိုက်ပါပြီCOVID-19 ရောဂါကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့ကပေးဆိုင်ရာစီမီစီကန်တွေကို2020ခုနှစ်မလကစပြီးမလေးရှားနိုင်ငံမှာတင်းတင်းကြပ်ကြပ်ချမှတ်ထားခဲ့တာပါခင်ဗျာဒီကနေ့ညအတွက်ရေဒီယိုရုပ်သံအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီညအစီအစဉ်အတွက်ထုတ်လို့ရမှုကကိုရရနိုင်ပါအတမိုင်းအင်ဂျင်နီယာကနက်ရှွမ်ကယ်လီဖြစ်ပြီးတော့ရုပ်သံကင်မရာအင်ဂျင်နီယာက PJL ရောဖြစ်ပါတယ် VM မှာပိုင်းရဲ့စနေမနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်ကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49နဲ့လိုင်းလမ်းမီတာ190လို့ပြင် VOA ရဲ့ website Facebook YouTube ဒူရူဆလောင်းတို့ကလည်းဖမ်းယူကြည့်ရှုနားဆင်နိုင်ပါတယ် VOA ကိုကြည့်ရှုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ် VOA သောတာရှင်များနဲ့တို့ကမြန်မာနိုင်ငံသူနိုင်ငံသားအားလုံး ဘေးရန်တွေပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ
This program has come to you from the Voice of America, Washington.